Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ14ရက်အင်္ဂါနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ32 40 49တို့ကနေဖမ်းယူဈာဆင်နိုင်ကြတယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်။အခုမနက်ပိုင်းအစီအစဉ်ရဲ့အစီအစဉ်မှုအဖြစ်ကျွန်တော်ဆံမိုးဝေတာဝန်ယူမှာပါခင်ဗျာ
။ကျွန်မကတော့စုမြတ်မပါရှင်။ American သမ္မတနဲ့ Canada ဝန်ကြီးချုပ်တို့ Washington မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ဂုဏ်သတင်းတိုးမြှင့်မှုသဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြဿနာကြီးတစ်ခုဖြစ်တယ်လို့သမ္မတ Donald Trump ကပြောလိုက်ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုတော့ကိုစော်ဝင်းလှိုင်နဲ့အကြေညာပေးပါမယ်ရှင်
။ Okay ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
မရှိဘူးဗျာ။အဲ့ဒီ Donald Trump အဲ့ဒီ executive order ထွက်လာပြီးတဲ့နောက်ပိုင်းဒီလိုထိတ်ရောက်တာတယောက်ပေါ့မရှိဘူး။သူတို့ကအဲ့ဒီ
highway Indiana ပြည်နယ်ကမြန်မာဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေသူကိုမျိုးမြင့်ဖြစ်ပါတယ်။သမ္မတ Donald Trump ရဲ့ American ပြည်ဝင်ခွင့်အမိန့်နဲ့ပတ်သက်တဲ့အမိန့်ကြေညာချက်ထွက်ပေါ်လာပြီးတဲ့နောက်မြန်မာနိုင်ငံကဒုက္ခသည်တွေဝင်ရောက်ရေးအခြေအနေအကြောင်းသတင်းလွှာအပြည့်စုံမှနားဆင်ကြရမှာပါ။ဒါ့အပြင်ကယ်လီဖိုးနီးယားပြည်နယ်မှာအကြီးဆုံးဈေးကတာပျက်စီးခဲ့တဲ့အတွက်လူတွေသိမ်းနဲ့ချီးပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းနေရတဲ့အခြေအနေနောက်ပြီးတော့ရခိုင်ပြည်နယ်အရေးမောင်းတော်ဒေတာစုံစမ်းရေးကော်မရှင်အတွင်းရေးမှူးဦးစောမြင့်ဖေနဲ့ဆက်သွယ်မေးမြန်းချက်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေစတဲ့အကြောင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုကြားမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ American သမ္မတ Donald Trump နဲ့ Canada ဝန်ကြီးချုပ် Justin Trudeau တို့ Washington မြို့တော်မှာတနင်္လာနေ့ကတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံကြားကုန်သွယ်ရေးတိုးမြှင့်ဖို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေနဲ့ပတ်သက်လို့တော့အိန္ဒိချင်းခေါင်းဆောင်နှစ်ယောက်ကြားမှာတိတိတသာကွဲပြားနေဆဲဖြစ်ပါတယ်။ဆွေးနွေးပွဲအပြီးမှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Trump ကတရားဝင်နေထိုင်ခွင့်မရှိဘဲအမေရိကန်နဲ့မှနေထိုင်နေသူတွေကိုဖမ်းဆီးနေရပြန်ပို့နေတဲ့ဆောင်ရွက်မှုတွေကိုချီးကျူးပြောကြားခဲ့ပါတယ်။ဝန်ကြီးချုပ် Trudeau ကတော့ကနေဒါနိုင်ငံကလက်ခံထားတဲ့ Syria ဒုက္ခသည်တွေရဲ့အောင်မြင်မှုကိုချီးကျူးပြောသွားပါတယ်။ Syria ဒုက္ခသည်4,000လောက်ကိုလက်ခံထားတဲ့ကနေဒါနဲ့ထိစပ်နေတဲ့အမေရိကန်မြောက်ပိုင်းနယ်စပ်ကိုလုံခြုံစိတ်ချရတယ်လို့ပြောနိုင်လားလို့သတင်းတောက်ကမေးရမှာတော့သမ္မတ Trump ကဘယ်တော့မှအပြေးအဝစိတ်ချရမှာမဟုတ်ဘူးလို့ဖြေခဲ့ပါတယ်။သမ္မတ Trump ယာဒူးယူခဲ့ပြီးတဲ့နောက်မှာကနေဒါဝန်ကြီးချုပ်နဲ့ပထမဆုံးအကြိမ်တွေ့ဆုံတာဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါကြားရှိနေတဲ့ဂုဏ်သွယ်ရေးသဘောတူညီချက်တွေကိုပို့ပြီးတော့ကောင်းမွန်အောင်လုပ်သွားမယ်လို့သမ္မတ Trump ကပြောပါတယ်။ကနေဒါရဲ့ထုတ်ကုန် 85 ရာခိုင်နှုန်းဟာအမေရိကန်ကိုတင်ပို့နေရတာဖြစ်တဲ့အတွက်ကနေဒါရဲ့စီးပွားရေးအလားအလာဟာအမေရိကန်ပေါ်မှာအများကြီးအားထားနေရတာဖြစ်တယ်လို့ဝန်ကြီးချုပ် Trudeau ကလည်းပြောပါတယ်။ဒီခါဒီအမေရိကန်နဲ့ကနေဒါကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေစွန့်ဦးတီထွင်သူတွေကိုအားပေးသွားမယ့်အစီအစဉ်သစ်တွေအကြောင်းကိုလည်းခေါင်းဆောင်နှစ်ယောက်ကြေညာခဲ့ပါတယ်။တရက်ကြာအမေရိကန်ခီးစဉ်အတွင်းမှာဝန်ကြီးချုပ် Trudeau ဟာ Outlook.org ဥက္ကဋ္ဌ Paul Ryan ဒီခါဒီအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ် Theresa May ၊ဂျပန်ဝန်ကြီးချုပ် Shinzo Abe တို့ပြီးရင်ကနေဒါဝန်ကြီးချုပ် Justin Trudeau ဟာသမ္မတ Trump နဲ့တတိယမြောက်တွေ့ဆုံတဲ့နိုင်ငံကောင်းဆောင်ဖြစ်ပါရဲ့ရှင်
။ပြီးခဲ့တဲ့တနင်္လာကုန်ပိုင်းအတွင်းဒုံးကျည်စမ်းသပ်ပြစ်လွတ်လိုက်ပြီးတဲ့နောက်မှာမြောက်ကိုရီးယားနိုင်ငံဟာကြီးမားတဲ့ပြဿနာတစ်ခုဖြစ်ကြောင်းနဲ့မြောက်ကိုရီးယားကိုပြင်းထန်စွာကင်တွယ်ဖြေရှင်းသွားမယ်အကြောင်း American သမ္မတ Donald Trump ကပြောကြားလိုက်ပါတယ
်။ Obviously North Korea is a big problem and we will deal with that very strongly.
သမ္မတအင်ပြူတော်မှာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တင်းနေလာနေကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတ Trump ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ဒါပေမဲ့အသေးစိတ်တော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။ပြီးခဲ့တဲ့သတင်းပတ်ကွန်ပိုင်းတို့ကဂျပန်ဝန်ကြီးချုပ် Shinzo Abe နဲ့ Florida ပြည်နယ်မှာတွေ့ဆုံတဲ့ကိစ္စကိုလည်းသမ္မတ Trump ကချီးမွမ်းပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကတနင်္ဂနွေနေ့မှာဒုံးကျည်စမ်းသပ်ပြုလုပ်တဲ့အချိန်ကခေါင်းဆောင်နှုတ်အတူရှိနေခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားကစမ်းသပ်ပြုလုပ်လိုက်တဲ့ဒုံးကျည်ဟာဂျပန်ပင်လယ်ထဲကျမသွားခင်ကီလိုမီတာ900လောက်အကွာအဝေးကိုရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်အရာရှိတွေကပြောပါတယ်။မြောက်ကိုရီးယားရဲ့လုံရဟာလုံးဝတိခံနိုင်စရာမရှိကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းပြောပါတယ်။အမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယားတို့ရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီဟာလည်းတနင်္လာနေ့နောက်ပိုင်းမှာအရေးပေါ်စီဝဲကျင်းပဖို့ရှိနေပါတယ်
။အမေရိကန်ပြည်ထောင်စုတဝန်းတရားမဝင်နေထိုင်နေကြသူတွေကိုစီးနှင်းရှာဖွေဖမ်းဆီးမှုတွေပြီးခဲ့တဲ့သတင်းပတ်မှာစတင်ခဲ့ပြီးကလေးကတရားမဝင်နေထိုင်သူယာနဲ့ချီကိုအမေရိကန်လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကဖမ်းဆီးခဲ့ပါတယ်။ပြည်နယ်6ခုအပြင်အတ္လန်တာ၊ရှီကာဂို၊နယူးယောက်နဲ့လော့စ်အန်ဂျလိစ်မြို့တွေမှာလုပ်ခဲ့တဲ့စီးနှင်းရှာဖွေမှုတွေအတွင်းမှာတရားကြော 160ကျော်ကိုဖမ်းဆီးခဲ့ပါတယ်။အခုလိုမျိုးရှာဖွေဖမ်းဆီးမှုတွေဟာဒုစရိုက်ဂိုင်းဝင်တွေ၊မူရစေမှောင်ခိုကူးသူတွေ၊လိမ်ပိုင်းဆိုင်ရာပြစ်မှုကျူးလွန်ထားသူတွေကိုဖမ်းဆီးနိုင်ဖို့ရည်ရွယ်လုပ်တာဖြစ်တယ်လို့အင်ဂျူရောမူဝါဒရေးရာအကြီးအကဲအကြံပေးစတီဗင်မီလာက ABC ရုပ်သံနဲ့ This Week အစီအစဉ်မှာပြောခဲ့ပါတယ်။American တွေမှာပြစ်မှုကျူးလွန်တဲ့မှတ်တမ်းတွေရှိတဲ့သူတွေကိုအဓိကထားပြီးတော့နိုင်ငံတွေကနေဖယ်ရှားသွားမှာဖြစ်တယ်လို့သူကပြောပါတယ်။ American မှာတရားမဝင်နေထိုင်နေသူ70တန်းလောက်ကိုရှာဖွေဖမ်းဆီးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့လတုန်းကအမိန်ပေးခဲ့တာနဲ့အခုလိုမျိုးဖမ်းဆီးမှုတွေကမသက်ဆိုင်ဘူးလို့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကဆိုပါတယ်။အခုလိုမျိုးဖမ်းဆီးနေရပြန်ပုံမှုတွေဟာသူ့ရဲ့ရွေးကောက်ပွဲကတိတွေအတိုင်းဆောင်ရွက်တာဖြစ်တယ်လို့သမ္မတထရမ့်ကတော့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ရှင်။
ပါကစ္စတန်နိုင်ငံအရှေ့ဘက်ကလာဟောမြို့မှာပြုလုပ်တဲ့ချီတဲ့ဆန္ဒပြပွဲတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ73ဦးသေဆုံးပြီး85ဦးထိခိုက်ဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့နဲ့မျက်မြင်သက်သေတွေကပြောပါတယ်။သေဆုံးသူတွေထဲမှာအဆင့်မြင့်ရဲရရှိ2ဦးလည်းပါဝင်ပြီးသေဆုံးသူအရေအတွက်ဟာလည်းထပ်တိုးလာနိုင်တယ်လို့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ဒေသန္တရလွတ်တော်အပြင်မှာပြုလုပ်တဲ့ဆန္ဒပြပွဲကိုတော့အစိုးရကချမှတ်တဲ့ကန့်သတ်ချက်အစ်စ်တွေကိုဆန့်ကျင်တဲ့အနေနဲ့ဓာတုဝေဒပညာရှင်တွေနဲ့စေဝါထုတ်လုပ်သူတွေကဥဆောင်ပြုလုပ်ခဲ့ကြတာပါ။ဆန္ဒပြပွဲအဆုံးသတ်ပေးဖို့ဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးညှိနှိုင်းနေတဲ့အချိန်အသေးခံဘုံးဖောက်ကွဲမှုဖြစ်သွားတာကြောင့်အဲ့ဒီဆွေးနွေးညှိနှိုင်းနေတဲ့ရဲရရှိနှစ်ဦးသေဆုံးသွားတာလို့မြင့်မြင့်သက်သေတွေကပြောပါတယ်အသေးခံဘုံးဖောက်ခွဲဖို့အတွက်ကြိုတင်စီစဉ်ခဲ့သလားဒါမှမဟုတ်အသေးခံဘုံးခွဲသမားကစနစ်တန်ဖြုတ်ပြီးဖောက်ခွဲလိုက်သလားဆိုတာတော့အတိအကျမသိရသေးပါဘူး
တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငင်္ဂနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရခိုင်ပြည်နယ်မောင်တော်ခရိုင်နယ်ကနေကြားဆောင်ရဲစခန်းတွေ2016အောက်တိုဘာလတွင်ကတိုက်ခိုက်ခံရမှုမှာပါဝင်ခဲ့သူတယောက်ကိုစစ်တွေခရိုင်တရားရုံးတစ်ခုကတည်တဲ့အပြစ်ပေးလိုက်ပါတယ်။ရဲစခန်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ဖမ်းမိထားသူတွေကမမွတ်နူခေါ်ဦးလာဆိုသူကိုပထမဆုံးစီရင်ပြစ်ဒဏ်ချခဲ့တာဖြစ်ပါတယ်။တေရန်နဲ့ထောင်တန်း၅နှစ်အပြစ်ချခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတယောက်က VOA မြန်မာပိုင်းကိုပြောပါတယ်။ရဲတပ်ဖွဲ့ဝင်၉ယောက်တေဆုံးခဲ့တဲ့တိုက်ခိုက်မှုတွေနဲ့နောက်ဆက်တွဲတိုက်ခိုက်ခံရမှုတွေနဲ့ပတ်သက်လို့နောက်ထပ်ဖမ်းမိထားသူတွေကိုဆက်လက်စစ်ဆေးနေတယ်လို့လည်းရခိုင်ပြည်နယ်ရဲမှုကြီးကပြောပါတယ်။တေရန်အပြစ်ပေးခံရသူဟာအောက်တိုဘာ၉ရက်နေ့ကမောင်တော်ခရိုင်ထဲမှာရှိတဲ့နေကြားဆောင်စခန်း၃ခုအကြမ်းဖက်တိုက်ခိုက်မှုမှာစီစဉ်ဦးဆောင်ခဲ့သူတယောက်ဖြစ်တယ်လို့ရဲတပ်ဖွဲ့အပြောကိုကိုးကားပြီးတော့မှ AFP သတင်းကဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲဒီရဲစခန်းတွေကနေပြီးတော့လက်နက်တွေခိုးယူသွားသူတွေကိုလိုက်လံရှာတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းရေးအတွင်းမှာလူခွေရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ပြင်းပြင်းထန်ထန်ဆွဆွဲမှုတွေနဲ့ပတ်သက်လို့တော့အစိုးရရဲ့စုံစမ်းရေးကော်မရှင်အဖွဲ့ဝင်တွေကမောင်တော်ဒေသကိုထပ်မံသွားရောက်စုံစမ်းနေကြပါတယ်။လူခွေရေးချိုးဖောက်မှုတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီးရဲ့ပြောကြားချက်နဲ့ပတ်သက်လို့တော့မောင်တော်မှာအခုရောက်နေတဲ့ဒီမောင်တော်ဒေသစုံစမ်းရေးကော်မရှင်အတွေ့အမှုဦးစော်မြင့်ဖေကပယ်ချခဲ့ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးကြတဲ့ရိုဟင်ဂျာတွေအတွက်အခုအညီတွေတည်ဆောင်လာတဲ့မလေးရှားတင်မော့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ဘဇာအနာကိုတနင်္လာနေ့ကရောက်သွားပါပြီ။တင်မော့ပေါ်ပါလာတဲ့အသာအတော့နဲ့အရေးပေါ်အခုအညီတန်ချေ2000ကျော်ကိုကန့်ချဖို့လုပ်နေပေမဲ့တင်မော့ဘပါလာသူတွေကန်းဆင်းခွင့်မရသေးဘူးလို့နော်တီကယ်အလီယာတင်မော့ဘပါလာတဲ့အကူအညီပေးရေးတာဝန်ရှိသူတွေကပြောပါတယ်နော်တီကယ်အလီယာတင်မော့ဟာပထမကစစ်တကောင်းဘက်ကိုဦးတည်မောင်းသွားခဲ့ပေမဲ့စစ်တကောင်းစစ်ကံဟာတိတ်ရှုပ်လွန်းတဲ့အတွက်ကန်းကပ်ခွင့်မပေးနိုင်ဘူးလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကိုတနင်္ဂနွေနေ့ညကဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်တို့ The Daily Star သတင်းနေ့စဉ်သတင်းမှာဖော်ပြထားပါတယ်အခုလောလောဆယ်တင်မော့ဟာကော့စစ်ဘဇားကနေရေမှိုင်နှစ်မှိုင်အကွာကြောက်ချထားတယ်လို့သတင်းထဲမှာဖော်ပြထားပါတယ်တင်မော့နဲ့အတူပါလာတဲ့ကူညီကယ်ဆယ်ရေးဆိုင်ရာပရဟိတဝန်ထမ်းတွေကန့်ခတ်ခွင့်နဲ့ရိုဟင်ဂျာဒုက္ခသည်တွေရှိတဲ့စခန်းတွေစီသွားပြီးအကူအညီတွေပေးခွင့်ရဖို့စူးစမ်းနေစေဖြစ်တယ်လို့အကူအညီပေးရေးစီစဉ်သူတယောက်ဖြစ်တဲ့အဗ်ဒူလ်အဇစ်အဗ်ဒူရာဟင်ရဲ့အပြောကိုကိုးကားပြီးတော့ဖော်ပြထားပါတယ်တင်မော့ဘပါလာတဲ့ပစ္စည်းတွေကိုဖောင်နေနဲ့ကမ်းပေါ်ကိုတယ်လာလိုက်မယ်လို့လည်းယူဆရပါတယ်ရိုဟင်ဂျာတွေအတွက်တင်မော့ဘော်ပါလာတဲ့အကူအညီတွေပေးအပ်ပွဲကိုဒီကနေ့အင်္ဂါနေ့မှာစစ်တကောင်းစစ်ကမ်းမှာလုပ်မှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူနဲ့မလေးရှားတပ်အမတ်ကြီးတို့တက်ရောက်ကြလိမ့်မယ်လို့စစ်ကမ်းတာဝန်ရှိသူတယောက်ပြောတာကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်။နော်တီကယ်အလီယာတင်မော့ဟာဘင်္ဂလားဒေ့ရှ်ကိုမရောက်ခင်မြန်မာနိုင်ငံရန်ကုန်စစ်ကမ်းကိုဝင်ပြီးရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်ကူညီကယ်ဆယ်ရေးပစ္စည်းတန်ချိန်900ကိုမြန်မာတာဝန်ရှိသူတွေကိုပေးအပ်ခဲ့ပါတယ်။
အာရှနဲ့ဥရောပကိုဆက်သွယ်ဖို့တရုတ်ကရည်ရွယ်ဖောက်လုပ်နေတဲ့ခေတ်သစ်ပိုလန်မကြီးနဲ့ပတ်သက်လို့ One Belt, One Road လို့နာမည်ပေးထားတဲ့ဆွေးနွေးပွဲတစ်ခုကိုအခုလာမယ့်မေလကျရင်တရုတ်နိုင်ငံမှာကျင်းပမှာဖြစ်ပါတယ်ဒီဆွေးနွေးပွဲတက်ရောက်ဖို့အတွက်အာရှဥရောပနဲ့အမေရိကတိုက်ထဲကနိုင်ငံတော်တော်များများရဲ့ခေါင်းဆောင်တွေကိုတရုတ်သမ္မတရှီဂျင်းပင်ကဖိတ်ကြားနေပါတယ်
ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာရှိတဲ့ဗဟိုတရားရုံးကနိုင်ငံတော် Valentine's Day လို့ခေါ်တဲ့ချစ်သူများနဲ့ကျင်းပွဲပိတ်ပင်တဲ့စီရင်ချက်တရားတနင်္လာနေ့ကချမှတ်လိုက်ပြီးအဲ့ဒီအမိန့်ဟာချက်ချင်းအသက်ဝင်ကြောင်းပြောပါတယ်တရားရုံးရဲ့အမိန့်ဟာချစ်သူများနဲ့တက်ဆိုင်တဲ့ကြော်ညာတွေကို Electronic နဲ့ပုံနှိပ်မီဒီယာတွေမှာဖော်ပြခွင့်ပိတ်ပင်လိုက်သလိုချစ်သူများနဲ့ဆိုင်တဲ့အထိတ်မှတ်တွေရောင်းချခွင့်မှာပိတ်ပင်ပါတယ်ဒီလိုမျိုးပိတ်ပင်တာဟာအစ္စလာမဘာသာရဲ့ဆုံးမဩဝါဒအနေနဲ့ကန့်ညင်ခြင်းမရှိတဲ့အတွက်ပိတ်ပင်ခြင်းဖြစ်ကြောင်းတရားရုံးကကြေညာပါတယ်
Direct from Washington, the voice of America,
VOA. ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုစော်ဝင်းနိုင်တို့ကြီးညာတောခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လင့်ပြပါတော့မယ်။ရင်းဆုံးအမေရိကန်ကိုရွှေ့ပြောင်းနေထိုင်ရတဲ့မြန်မာဒုက္ခသည်တွေရဲ့အခြေအနေကိုတင်ဆက်ပေးကြပါမယ်။သမ္မတဒေါ်နယ်ထရန့်ကပြည်တွင်းကွင်းယာယီပိတ်ပင်တဲ့အမင့်ကြီးညာချက်ထုတ်ပြန်ပြလိုက်ပြီးတဲ့နောက်အမေရိကန်မှာရွှေပြောင်းအခြေချနေထိုင်ရေးအစီအစဉ်နဲ့မြန်မာဒုက္ခသည်တွေရောက်လာတာမရှိသေးဘူးလို့ဒုက္ခသည်တွေအရေးကူညီဆောင်ရွက်နေသူတွေကပြောကြပါတယ်။တမဒရဲ့အမိန့်ကိုပြည်ထောင်စုယူကန်တရားရုံးကနေပယ်ချလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံအတွင်းကိုတခြားနိုင်ငံကလူတွေဝင်ရောက်လာနေကြပေမဲ့မြန်မာဒုက္ခသည်တွေကတော့လာနိုင်မှုအခက်အခဲတွေရှိနေဆဲဖြစ်တယ်လို့ဆိုပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပယ်ချလိုက်တဲ့ဝါရှင်တန်ပြည်နယ်တရားသူကြီးရဲ့စီရင်ချက်ကိုတရားရေးဌာနကအယူခံဝင်လာမှာအဲ့ဒီအမှုကိုပြည်ထောင်စုအယူခံတရားရုံးကနှစ်ဖက်လျှောက်လဲချက်တွေကြားနာပြီးသမ္မတရဲ့အမိန့်ကြီးညာချက်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကပယ်ချလိုက်ပြီးတဲ့နောက်မူလကယာယီပိတ်ပင်တဲ့အထက်မှာပါတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံလူတွေနဲ့တခြားနိုင်ငံတွေကဒုက္ခသည်တွေအမေရိကန်ကိုရောက်လာနေကြပေမဲ့လည်းမြန်မာရွှေပြောင်းအခြေချနေထိုင်သူတွေတော့ဒီကြားထဲမှာရောက်လာတာမရှိသေးဘူးလို့ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့အိန္ဒိယနာပြည်နယ်ဖော့ဝင်းမြို့ကကိုမျိုးမြင့်ကပြောပါတယ
်မရှိဘူးဗျအဲ့ဒီဒေါ်နယ်ထရမ့်အဲ့ဒီ executive order ထွက်လာပြီးတဲ့နောက်ပိုင်းဒီကထက်ရောက်တာတယောက်တော့မရှိသူတို့ကအဲ့ဒီ IOM တို့နိုင်ငံကကြီးသွားဖွဲ့ရှိတယ်ဗျာ IMO တို့အဲ့ဒီဖွဲ့တွေကိုနိုင်ကိုအောင်သွားဒီဘက်ကအမေရိကန်ကြီးစင်တဲ့တော့ကသူကဒီဘက်ကပိတ်လိုက်တဲ့ဆိုခါကျတော့သူတို့ကစီစဉ်လို့မရအောင်ကျက်သွားတယ်လေအဲ့လိုဟိုဖွဲ့တွေကတတပိတ်တာတော့မဟုတ်ဘူးပေါ့ဒီဘက်ကအမေရိကန်အဝယ်မခံတော့ဘူးလို့ပြောလိုက်တဲ့ခါကျတော့သူတို့ကလည်းသူတို့ process ပြန်လိုက်တချို့ဆိုတပတ်ချတိတ်ပဲကြာပြီးကမှအဲ့လိုကြီးဖြစ်သွားတော့တခါ not a ballot data ပြန်ဆောင်အောင်ပဲပေါ့ဒီ
ကုမင်းမြင့်တို့ပါဝင်ပေါ့ဘလို့သဘောရလဲစီရင်ချက်အပေါ်မှာသူတရားအယူခံရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာ
အဲ့တော့ဒီမှာကတော့ဒုက္ခရယ်အများစုကတော့အဓိကတော့ family reunification တွေပေါ့ဗျာမိသားစုပြန်လဲပေါင်းစည်းရေးစုဒါသူတို့တွေရဲ့သူအတွက်ကကိုယ်တော်ကဘောမလို့ရရမလို့လူတွေဖြစ်အခုကအဲ့လိုတရားရုံးကနေပြီးတော့အခုလိုသမရအမေကိုပြန်ပယ်လိုက်တဲ့အခါကျတော့သူရဲ့အတန်ကြတော့တခါသူနည်းနည်းပြုံးလို့ရှင်ရှင်ပြန်ဖြစ်ပြုံးလို့ရှင်ရှင်ပြန်ဖြစ်တဲ့ဆိုတော့ပေတာပါမလားသူတော်မျိုးတန်လျာတော့ကောင်းလို့ဝင
်ထရန့်ကပြောနေတာ stream vetting သူကပြောနေတာအရင်ကတေချာကြာကြာနာနာစီစစ်မယ်သူကအချိန်ချင်းပြောနေတာကိုအခုလက်ရှိအချိန်အထိဖြစ်နေတဲ့ဒီမြန်မာဒုက္ခသည်တဦးပေါ့ဗျာဆိုကြပါစို့သူ့ကိုခေါ်ရမယ်ဆိုရင်သူ့ process ကဘယ်လောက်ကြာသလဲအင်တာဗျူးဘယ်နှခါဝင်ရသလဲသူအဲ့လိုမျိုးတွေကဘယ်လိုရှိလဲဗျအ
ရင်ဆုံးကပေါ့ဗျာ UN မှာသွားပြီးတော့ဒုက္ခသည်ဖြစ်နေခင်ဗျာသွားရှောက်ပါအောင်အရင်ဆုံးကဆိုရင်ရှောက်ပြီး UN ကနေခွင့်ပြုတာနဲ့သူကပြီးသွားတယ်ကျွန်တော်တို့ကကြတော့ဥမာထိုင်းကိုရောက်လာတယ်မဲဆော့မရှိတဲ့ UN ရုံးမှာသွားပြီးကျွန်တော်တို့ကသွားပြီးဒုက္ခသည်တွေသွားရှောက်တယ်အဲ့ဒီအရာနေပြီးတော့တတ်မှတ်လိုက်တယ်ဘယ်နေ့နောက်ဆုံးထားပြီးတော့ဘယ်ဒုက္ခသည်ဆံဝင်မှာဘယ်လူတွေကတော့ဘယ်ဒုက္ခသည်ဆံဆိုပြီးတော့ဒုက္ခသည်ဆံနာမည်နဲ့လူနာမည်တွေနဲ့ပါတခါတည်းကြွဲပြီးကြည်ညာပေးတယ်အဲ့ဒါဆိုရင်ကျွန်တော်ကဒုက္ခသည်ဆံကိုဝင်ရဒုက္ခသည်ဆံဝင်တော့ပြီမဲ့ဒုက္ခသည်ကမဖြစ်သေးဘူး PAB လို့ခေါ်တဲ့အဲ့ဒီမှာသူတို့ပြည်နယ်ပေါ့ဗျာပြည်နယ်ဘုတ်ဖွဲ့ရှိတယ်အဲ့ဒီ provincial administration vote ကျွန်တော်တို့ကတော့တက်ခရိုင်ဆိုတော့အဲ့တက်ခရိုင်ဘုတ်ဖွဲ့ကနေပြီးတော့စီစစ်တယ်စီစစ်ပြီးတော့မှဒီလူတော့ဒုက္ခသည်ပြစ်သိမှပြူမယ်ဒီလူတော့မပြူဘူးလို့ဆိုပြီးအဲ့ဒါခါရဲစီစစ်တာအရင်တော့ဒုက္ခသည်ပြစ်စီစစ်တာ G1 ကစီစစ်တာနောက်ပိုင်း PAB ပေါ်လာတဲ့ခါကျတော့ PAB မှာဆက်ဖွဲ့တာဆိုတာကိုဦးမှာ6ဦးကထိုင်တဦးပဲ G1 ကလူဆိုတော့အဲ့ဒီကိုဦးကနေစီစစ်ပြလိုက်တဲ့ခါကျတော့စီစစ်ပြီးတော့မှဘလူတော့ဒုက္ခသည်ဖြစ်သတ်မှတ်မယ်ဘသူတော့မသတ်မှတ်ဘူးလို့သူတို့လုံလိုက်တယ်လုံလိုက်တဲ့ခါကျမှဒုက္ခသည်ဖြစ်သွားတော့ဖြစ်သွားပြီဆိုတဲ့အခါကျတော့သူကအမရစ်ကားတွေပါရမယ်စခန်းထဲမှာတရားဝင်နေထိုင်ခွင့်ရမယ်ဘာညာပေါ့ဗျာအဲ့ဒါပြီးလို့ရှိရင်တခါဆောက်ရတယ်ဗျာဘာလို့ဆောက်ရလဲဆိုတော့ UN ကနေဒုတိယအကြိမ်ပြန်ပြီးတော့ registration ပြန်လာလို့သူအဲ့ဒီမှာ interview တွေလုပ်ရတယ်အဲ့တော့ interview ကစုစုပေါင်းပထမဆုံး UN မှာသွားတော့တကြိမ်ပြီးတော့ PAB နဲ့တကြိမ်နောက်တစ်ခါ UN နဲ့တကြိမ်အဲ့ဒီသုံးကြိမ်ပြီးတော့ပြီးတော့နိုင်ငံတွေပါလည်းရွေးပြီးသွားโอเคလက်ခံမဲ့နိုင်ငံလည်းရပြီဥပမာအမေရိကန်ကျွန်တော်ကလာမယ်ဆိုရင်အမေရိကန်ကျတော့သူက DHS interview Homeland Security နဲ့ သူနဲ့အင်တာဗျူးလုပ်သွားပြီးတော့မှသူက okay positive ပါပြီဆိုတော့မှပြီးတော့မှပြီးတာဆိုတော့ process ကျကျွန်တော်တို့ကဘယ်လောက်ကြာလဲ3 minutes ဆိုတော့ကျွန်တော်အင်္ဂလိပ်အင်တာဗျူးက9ခါလောက်ပဲဟုတ်တယ်
အရင်သမရဘာရကိုဘာမအစိုးရလက်ထက်က2018ခုနှစ်အတွင်းဒုက္ခသည်အရေးအတွက်3,200ခန့်လက်ခံမှုစီစဉ်ထားပေမဲ့အဲ့ဒီအရေးအတွက်ကနေ5,000အထိရှော့ချသွားဖို့သမရဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်မှာထည့်သွင်းဖော်ပြထားတာကြောင့်ခင်မွန်းဖြစ်သူမလေးရှားနိုင်ငံကနေအမေရိကန်ကိုအခုနှစ်အစောပိုင်းမှာလာဖို့မူလကအစီအစဉ်ရှိခဲ့ပေမဲ့လက်ရှိအခြေအနေမှာတော့ဘယ်တော့လာခွင့်ရမယ်ဆိုတာအတိအကျမသိနိုင်ဘူးဖြစ်နေတယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာနေထိုင်တဲ့မတ်ခိုင်စာကပြောပါတယ်
အခုက refugee တို့သူတို့ပေးမဝင်သေးဘူးလေဟိုတသိန်းခွဲခေါ်ရမယ်တဲ့ခေါ်ရမယ်ထင်မှာအခု9,000ပဲခေါ်မယ်ပေါ့နော် short ချလိုက်တယ်ဆိုတော့အဲ့ကျမှသူပါချင်လဲပါမယ်မပါချင်လဲမပါဘူးပေါ့နော်ဟိုညီမလည်း agency ကဖုန်းဆက်ထားတယ်ပေါ့နော်သူကတလာပိုင်းနေ၄လပိုင်းဒီတီကိုရောက်မယ်လို့ပြောထားတယ်အခု18ရက်နေ့မှသူတို့အသေးစားတင်းတီးကြရမယ်ဆိုတော့အဲ့ကျမှပဲညီမတို့သူတို့ပြန်ဆက်တယ်လို့ရမယ်ပေါ့နော
်တမရထရန့်ကသူ့ရဲ့ပထမအမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်မူလကတရားရုံးချုပ်မှာအယူခံဝင်မယ်ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့အခုအချိန်မှာတော့တရားရုံးကလက်ခံနိုင်မဲ့တမရအမိန့်ကြေညာချက်အသစ်တစ်ခုမကြာခင်ထုတ်ပြန်မှုစီစဉ်နေကြောင်းတမရထရန့်ကပြောပါတယ်ခင်ဗျာ
ကိုယ်စဝန်းလိုင်းပြောပြသွားတာပါအခုတော့အမေရိကန်ပြည်ထောင်စုဘက်ကအခြေအနေကိုလှည့်ပါအောင်မယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့နိုင်ငံရဲ့အမြင့်ဆုံးရေကာတာကြီးပျက်စီးနေတဲ့အရေးပေါ်ရေလွှဲပေါက်ကြီးကိုပြင်ဆင်နိုင်မှုအတွက်ကြိုးစားနေတာနဲ့အတူအဲ့ဒီအနီးတစ်ဝိုက်မှာနေထိုင်ကြသူလူပေါင်း2,000,000နီးပါးဟာဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ကြရပါတယ်ရေကာတာကြီးရဲ့နောက်ဆုံးအခြေအနေနဲ့ကူညီကယ်ဆယ်ရေးတွေလုပ်နေတဲ့အခြေအနေကိုမတ်စုမြတ်မွန်ကစုံစမ်းတင်ပြထားပါတယ်နားဆင်ပါခင်ဗျာ
မိုးအဆက်မပြတ်ရွာသွန်းခဲ့ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့အနောက်မြောက်ဘက်မိုင်150လောက်မှာရှိတဲ့ Oroville ရေကာတာကြီးမှာရေအမှတ်စိုးရိမ်ရလာအောင်မြင့်တက်ခဲ့တဲ့အတွက်ရေကာတာရဲ့အရေးပေါ်ရေလွှဲပေါက်ကိုစနေနေ့ကဖွင့်ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90နီးပါးမှာဆောက်ခဲ့ပြီးတဲ့ကပထမဆုံးအချိန်အသုံးပြုတဲ့ရေလွှဲလမ်းကြောင်းကြီးမှာဆွေးမြေ့ပြီးတော့အပေါက်ကြီးဖြစ်ခဲ့ပါတယ်။ဒါကြောင့်ရေကာတာအောက်ပိုင်းတစ်လျှောက်ကမြို့တွေရေကြီးနိုင်တဲ့အနေနဲ့ရှိတာကြောင့်လူပေါင်း2,000နီးပါးကိုဘေးလွတ်ရာပြောင်းရွှေ့ကြဖို့တာဝန်ရှိသူတွေကအမိန့်ထုတ်ခဲ့ပါတယ်။တနင်္ဂနွေနေ့ညနေပိုင်းကစလို့ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့နိုင်ဖို့အတွက်ပြည်내တာဝန်ရှိသူတွေကူညီစီစဉ်ပေးခဲ့ပါတယ်။ Oroville ရေကာတာကြီးရှိတဲ့နေရာကနေအထက်ဖက်15မိုင်လောက်ရှိတဲ့ချီကိုမြို့မှာဘေးလွတ်ရာပြောင်းလာသူ3,000ကျော်လောက်ရောက်လာတယ်လို့အဲ့ဒီမြို့မှာနေတဲ့ကိုမိုးစောအောင်က VOA ကိုအခုလိုပြောပြပါတယ
်။ညနေ4:00လောက်ကနေပြီးတော့ဒီမှာမဖြစ်မနေဒီရေလွှမ်းမိုးနိုင်တဲ့ဒီမြို့တွေကိုဒီဒေသခံတာဝန်ရှိတဲ့အာနာဘယ်နေကနေပြီးတော့ပြောင်းရှိဖို့သူတို့အမိန့်ထုတ်ပြန်လိုက်ပြီးတော့ပြောင်းလိုက်တဲ့ဒီအောက်ဘက်မှာရှိတဲ့မြို့တွေဖြစ်တဲ့ Mary Bay, Yuba, Ori Bay ကမြို့ကနေပြီးတော့လူ3,000ကျော်လောက်ကကျွန်တော်တို့နေတဲ့ဒီချီကိုမြို့ကိုရောက်လာပြီးတော့ချီကိုမြို့ကိုရောက်လာတယ်ချီကိုမြို့ကိုရောက်လာပြီးတော့ချီကိုမြို့မှာပဲသူတို့အဲ့ဒီနေရာထိုင်ခင်းတွေတခြားချပေးထားတယ်ဒီ church တို့ဒီ college တို့ high school တို့ fairground တို့မှာတခြားနေရာချပေးထားတယ်မြို့လူတွေရတဲ့သူတို့သွားပြီးတော့စားတော့တွေပါရင်သွားရောက်ကူညီပေးပါတယ
်ဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ဒေသခံတာဝန်ရှိသူတွေကပြည်သူတွေသိအောင်လို့ဗားရေးလုပ်ပေးနေပါလဲရှင
်သူတို့ကဒီဟိုတနာယူတွင်းမှာသတင်းစာရှင်းလင်းပွဲတွေလုပ်ပေးတယ်နောက်တစ်ခုကကယ်လီဖိုးနီးယားဂါဗာနာနေပြီးတော့မြို့ရဲ့ဒီအရန်တပ်ဖွဲ့တွေကိုအရန်တပ်ဖွဲ့2,000-3,000လောက်ရှိတာကိုတက်လှမ်းထားပြီးတော့တကယ်လို့လိုအပ်လာလို့ဆိုလို့ရှိရင်ဒီရေလွှမ်းမိုးတဲ့နေရာတွေကိုသွားရောက်ကူညီဖို့နေရာယူဖို့အတွက်ကိုအမိန့်ပေးထားတယ်နောက်တစ်ခါဒီမြို့မှာရှိတဲ့ဒီ fire department တွေမှာလည်းဒီမော်တော်ဘုတ်အသေးစားတွေပေါ့လေအဲ့ဒါဒီချစီစဉ်ထားပြီးတော့အစင်းသစ်အရန်နဲ့လှုပ်ထားပေးထားတယ်
ခုဒီရေကာတာနဲ့ပတ်သက်ပြီးတော့သူတို့ပြဿနာဖြစ်နေတဲ့နေရာကိုပြင်ဖို့စူးစမ်းနေတယ်ပေါ့လေဆိုတော့အဲ့ဒီအခြေအနေကအခုနောက်ဆုံးသိရသလောက်ဘလို့အခြေအနေမှာရှိနေပါလဲရှင
့်မင်းညာနေပြီးတော့ဟိုတက်စကန်ကိုတသိန်းကူပဲဖြစ်လောက်သူကရေတွေလွှတ်ပေးလိုက်တော့အခုကဟိုလောက်ကျသွားတယ်ဒီ6ပေလောက်ကျသွားတယ်6ပေလောက်ကျသွားတော့ရေကာတာဘေးကအရန်ကရေမရှန်တော့ဘူးမရှန်တော့ဘဲနဲ့အဲ့ဘက်ဘေးနားမှာရှိတဲ့နေရာတွေကိုသူတို့သွားကြည့်ပြီးတော့ဒီတရက်နှစ်ရက်သုံးရက်အချိန်ရတယ်အဲ့ဒီတော့မှသွားပြီးတော့သူတို့မြင်ဆင်မှုတွေရေးပေါ်ဒီ repair လုပ်တာတွေသွားလုပ်နေတယ
်တကယ်လို့ပေါ့နော်သူတို့အခုလိုမျိုးဒီလိုအရေးပေါ်ပြင်ဆင်မှုတွေကအချိန်မီမလုံနိုင်ဘူးဆိုရင်အဲ့ဒီကထွက်လာတဲ့ရေတွေကဘယ်လောက်ထိဒီအောက်ပိုင်းမှာရှိတဲ့မြို့ဘယ်နှခုလောက်ကိုထိခိုက်နိုင်တယ်လဲအဲ့ဒီအတွက် NDA ရှိလဲရှက
်အရင်ရေကတာကနေပြီးရေထွက်ပေါက်ကနေပြီးတော့ရေတွေရှံပြီးတော့ဒီတိုက်စားမှုတွေဖြစ်သွားလို့ရှိရင်အဲ့ဒါကြီးကဒီကတိုးကျသွားနိုင်တယ်တိုးကျသွားလို့ရှိရင်အဲ့ရနေပြီးတော့ဒီဒဏ်ထဲကရေတွေကတလဟောထွက်လာပြီးတော့အောက်မှာရှိတဲ့ဒီမြို့၃မြို့ဖြစ်တဲ့ Oribe Yuba Mary Bay မြို့တွေကိုရေလန်းသွားနိုင်တယ်အောက်မှာရေသွန်းရေလဲသွားမှဆိုလို့ရှိရင်အဲ့ဒီနေရာအကြိုင်ဝင်းဖြစ်ပြီးတော့အဲ့ဒီနေရာမှာရှိတဲ့ဒီလူနေအိမ်ခြေ2,000လောက်ကအတိဒုက္ခရောက်နိုင်တယ်
Orville ရှိကာတာကနေ15မိုင်လောက်ပဲဝေးတဲ့ချီကိုမြို့ကကိုမိုးစုံအောင်ပြောပြခဲ့တာဖြစ်ပါတယ်။ဆွေးမြေ့ပြီးတော့အပေါက်ကြီးဖြစ်နေတဲ့အဓိကရေလွှဲလမ်းကြောင်းကြီးကိုတာဝန်ရှိသူတွေအချိန်မီပြင်ဆင်နိုင်ဖို့ကြိုးစားနေကြပါတယ်။တကယ်လို့မပြင်ဆင်နိုင်ပဲပြိုကျခဲ့တယ်ဆိုရင်ပေ30လောက်မြင့်တဲ့ရေလှိုင်းကြီး Orville မြို့ဘက်ကိုစီးဆင်းသွားမှာကိုတာဝန်ရှိသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။လောလောဆယ်ရေကာတာတွေကရေအမှတ်ကျဆင်းသွားတဲ့အတွက်ရေလွှဲလမ်းကြောင်းပြိုကျနိုင်တဲ့အန္တရာယ်အပေါ်စိုးရိမ်စိတ်အနည်းငယ်တက်တာရရခဲ့ပါတယ်။ဒါပေမဲ့အခုသတင်းပတ်နောက်ပိုင်းမှာမိုးထက်ရွာမယ်လို့ခန့်မှန်းထားတဲ့အတွက်အချိန်လုပြီးတော့ပြင်ဆင်နေကြရပါတယ်။ပြင်ဆင်မှုတွေစိတ်ချရလောက်အောင်မပြီးမချင်းရေကာတာအောက်ပိုင်းမှာရှိတဲ့မြို့တွေကလူတွေကိုနေရက်မပြောင်းချဖို့အတွက်လည်းအမိန့်ထုတ်ထားပါတယ်။ Orville ရေကာတာကြီးဟာကယ်လီဖိုးနီးယားပြည်နယ်မှာတောက်သုံးရေနဲ့လေယာစိုက်ခင်းတွေအတွက်အဓိကရေပေးဝင်နေတဲ့ရေကာတာကြီးဖြစ်ပါတယ်ရှင်
။မတ်စုမြန်မုံပြောပြသွားတာပါ။အခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးမှာပါ။ရခိုင်ပြည်နယ်မောင်တော်ဒေသရဲ့အခြေအနေနဲ့ပတ်သက်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အစည်းအဝေးခန်းစားပါအချက်အများစုကမှားယွင်းနေပါတယ်ဖြစ်နေတဲ့အခြေအနေဟာလူသားစုအပေါ်မှာကျူးလွန်နေတဲ့ရာဇဝတ်မှုမြောက်တယ်ဆိုပြီးတော့လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးရုံးရဲ့တုံ့တက်ချက်ဟာမှန်ကန်မှုမရှိနိုင်ဘူးလို့ရခိုင်စုံစမ်းရေးကော်မရှင်ရဲ့အတွင်းရေးမှူးဦးစောမြင့်ဖေက VOE ကိုပြောပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့ကိုယ်တိုင်လည်းမောင်းတော်ဒေသမှာရောက်ရှိနေတဲ့မောင်းတော်ဒေသစုံစမ်းရေးကော်မရှင်အတွင်းရေးမှူးဦးစောမြင့်ဖေကို VOE သတင်းတော့ကိုထက်အောင်ကဆက်သွယ်မေးမြန်းထားပါတယ်နားဆင်ကြည့်ပါခင်ဗျာ
ကျွန်တော်တို့သူတို့သွားခင်းနေသွားသွားရိပ်ပြီးတော့တောက်ရုံဝင်နေနွားတွေသိဇံတွေလှုပ်ချောင်းစနစ်နဲ့လှုပ်ထားတာကျွန်တော်တို့တွေ့နေရတယ်မူဆလင်နဲ့စကားပြောတဲ့အခါလဲကျွန်တော်တို့နဲ့လှိုက်နေလဲလဲပါပဲသူတို့တဲမှာလည်းအေးချမ်းနေတဲ့လူတွေလည်းရှိတယ်အဲ့လိုပေါ့စူးစူးဘူးဘူးလှုပ်တဲ့ပြီးတော့သူတို့ချင်းရောက်နေတဲ့လူတွေလည်းရှိတယ်အဲကျွန်တော်တို့နဲ့စကားပြောနေရင်ကိုပဲအဲ့မှာဘယ်သူကတော့ချင်းရောက်သွားပြီဆိုတာလည်းကျွန်တော်တို့သိနေရတယ်သမဲရောဘာလို့ညာလို့ဆိုပြီးတော့
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဗောလေဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာဒီမွတ်စလင်အတိုင်းဝိုင်းအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေရဆိုပြီးတော့ဆွဆွဲပြောဆိုနေရတွေဒီပါဝါရယ်ခင်ဗျအဲ့ဒါနဲ့ပတ်သက်လို့ရောအငယ်တို့ဗာများတွေ့ရှိပါပါလဲခင်ဗျဒီတစ်ခေါက်ခီးစင်ပါလေ
ကျွန်တော်များများမဟုတ်ပါဘူးအပြည့်အမှန်နဲ့လွှဲနေပါတယ်အင်မတန်မှအင်ဂျင်ဂျူရီလောက်တာလေအဲ့ဒီရောက်နေတဲ့အဲ့ဒီတစ်ဖက်ရောက်သွားတဲ့လူကသူပြောနေတယ်လို့ပြောတော့တာပေါ့သူတို့ပြောနေရွာတွေကိုကျွန်တော်တို့တရွာချင်းကိုရောက်တာကျွန်တော်တို့သွားရင်းနေနေရာတွေကိုကျွန်တော်တို့ကနေပြီးသွားကျင်တဲ့အင်ကိုဝန်တော့တာပဲကျွန်တော်တို့က
သူတို့ဆွဆွဲတယ်လို့တစုံတရာတန်တရာဖြစ်ပေါ်အကြောင်းပြချက်မှတွေးရှိရမျိုးမရှိဘူးဆိုတဲ့သဘောလားကဲ
ရှိတာတော့ရှိတာပေါ့ဗျာစစ်သားပဲဗျာစစ်သားလာတဲ့ကကျွန်တော်ဟာရန်သူကပြန်မရှိလဲပြောမပြောဘူးလားတော့ဆိုကြတယ်ဆိုတော့ဒီလိုလေးနေတဲ့သူတို့အဲ့လည်းနဲ့ရှာလာတို့ဟိုလူရဲ့ခန္ဓာကိုယ်ပေါ်မှာပစ္စည်းရှာလာတို့ဒါတွေကတော့တွေ့ရပါတယ်တန်တာတန်းစီပြီးရှာတယ်လို့ဘာလို့ညာလဲဆိုတော့သို့တော်လည်းသူတို့ပြောလို့အဲ့ရွာကြီးမှာတော့ပြင်လူမရှိတော့ဘူးလုံခြုံခိုင်နိုင်တဲ့လူတွေတော့မရှိတော့ဘူးအဲ့မှာငန်းငန်းပြက်ပြက်ဖြစ်နေပြီဆိုတော့လုံးဝမဟုတ်ဘူးတသက်ကြီးဒီလိုလူမျိုးတုံးအောင်တတ်ဖို့ဆိုတာဝီလာဝေးပေါ့ဗျာမိမတွေကိုတန်းစီပြီးတော့ပတရားပြက်လုံနေတယ်ဆိုတဲ့ဟာတွေလည်းမတွေ့ရဘူးသို့တော်လည်းပဲဒီချိုးတော့ကိစ္စမှာတော့ရှိရပေါ့ဗျာဟုတ်လား individual ပေါ့ individual အဲ့ဒါတွေကတော့တို့အရေးယူသွားမှာပ
ါဒီချိုးတော့ကိစ္စတွေကတော့ဘယ်လိုကိစ္စမျိုးပါလဲခင်ဗျဟ
ုတ်ဒီချိုးတော့ကိစ္စဆိုတာကဟိုမှာပြုတ်ခုတက်ကလူတွေကိုမေးတဲ့အခါမှာရက်ကွက်အုပ်ချုပ်ရေးမှုရှေ့ကတင်ပြီးတော့မှတို့ဝင်ရတယ်တို့ကနောက်လိုက်တယ်အိမ်ထဲဝင်ပြီဆိုရင်ဒီရကောကလူတွေရဲ့ရှိပါပဲသူတို့လိုရတဲ့အားတွေသူတို့ကျန်းကျင်လို့သူတို့လွတ်ကျင်တယ်လို့တော့လုံးလို့မရဘူးသူတို့လည်းပဲဟိုရိုက်တာပြုတာတော့ဖြစ်နိုင်တာပဲရိုက်ပါတယ်ရိုက်တာရိုက်သွားတယ်အဲ့တော့ကျွန်တော်တို့မြေပဲရိုက်တာကိုမရိုက်ပါဘူးလို့တော့ကျွန်တော်တို့ပြောလို့ခက်တယ်ဗျ။
တစ်ဖက်နိုင်ငံကပေါ့နော်အတိုင်းဝိုင်းမူဆလင်အတိုင်းဝိုင်းကိုအင်တာဗျူးပြီးတော့မေးမြန်းထားတာမျိုးတွေ့ရပါရယ်ဗျ။အကယ်လို့ဒီစုံစမ်းစစ်ဆေးကော်မရှင်အဖွဲ့အနေနဲ့ကောဒီတစ်ဖက်နိုင်ငံကိုတွားရောက်ပြီးကြတော့ဟိုလေးလာစုံစမ်းစစ်ဆေးဖို့များအစီအစဉ်ရှိပါလားဗျ
။ကျွန်တော်တို့နိုင်ငံသားဆိုရင်တော့စုံစမ်းလို့ကောင်းတာပေါ့ဗျ။တစ်ဖက်နိုင်ငံမှာရောက်နေတဲ့လူတွေကကျွန်တော်တို့နိုင်ငံသားပါဆိုတဲ့အထောက်အထားကျွန်တော်အဲ့ဒါမှမေးတယ်ဒီကဘင်္ဂါလီတွေကိုမင်းတို့အဲ့ဒီတစ်ဖက်နိုင်ငံမှာအဲ့လိုတွေတော့ပြောနေပြီမင်းတို့ဘယ်လိုလုပ်ကြမလို့။အတော့သိရင်တောင်းကောင်းတယ်သူတို့ကအဲ့လိုတော့ပြောတယ်။ထောက်ထားနေနေချက်သိရမယ်ဒီကောင်းလေးတွေ။သူတို့ဘင်္ဂါလီနိုင်ငံကိုသူတို့မသွားနိုင်ဘူးတဲ့သူတို့အဲ့ဒီဘက်ကသူတို့လက်မခံဘူးတဲ့။အဲ့တော့သူတို့ရဲ့အစီအစဉ်ကမှလူ6000 9000နီးပါးတော့အဲ့ဒီမှာရှိနေပါတယ်ဆိုပြီးတော့သူတို့ကဒီလိုပြောတယ်။ကျွန်တော်တို့ရရှိတဲ့ကိန်းဂဏန်းနေရကတော့အများဆုံးရှိနိုင်ရင်3000ကျော်4000နီးပါးလောက်တော့ရှိနိုင်တယ်လို့ကျွန်တော်တို့ကတွက်လို့ရတယ်။နောက်အဲ့ဒီမှာထွက်ဆိုတဲ့ကမိန်းမတွေကိုသူတို့ဘယ်လိုလုပ်ပါလဲ၊ဘာပြုလဲ၊ညာပြုလဲဆိုတော့ထွက်ဆိုတဲ့မိန်းမတွေကြည့်တယ်။အဲ့ဒီရွာတွေအဲ့ဒီအိမ်တွေကျွန်တော်တို့ရောက်တယ်။တချို့ကတွေကအဲ့ဒီအိမ်တွေအဲ့ဒီရွာကအဲ့ဒီမိန်းမတွေမဟုတ်ဘူး။သူဟုတ်တယ်။ တို့သပြည့်စင်ကတခြားစီဖြစ်နေတယ်။ရွာကတည်တဲ့ဖြစ်စင်နဲ့သူတို့ဟိုမှာပြောတဲ့ဖြစ်စင်နဲ့မတူဘူးဖြစ်နေတယ်။
အဲအင်ကယ်တို့ကိုရိုင်းအခုလှုပ်ရှားနေတယ်ပေါ့နော်စုံစမ်းစစ်ဆေးကော်မရှင်ကအာဒီယုံကြည်စိတ်ချဝယ်ရာမရှိဘူးနိုင်ငံတကာလေးလာသူတွေမပါဘူးဆိုပြီးကကြတော့ကုလသမဂ္ဂထပ်ပြီးတော့ဆွတ်ဆဲထားပါတယ်အဲ့ဒီပုံမှာရောအင်ကယ်ဘာများပြောချင်ပါလဲဗျအ
ေးသူတို့လည်းပဲကျွန်တော်တို့ပင်ဂါလီတွေလာမေးဖို့ကောင်းတယ်ဗျာကျွန်တော်တို့နိုင်ငံထဲကပင်ဂါလီတွေကိုလာမေးရင်ကျွန်တော်တို့ကသူတို့ကိုဘယ်လိုချင်းကတ်တယ်သူတို့ကိုလူသူလူချင်းကတ်သလားအပေါ်စီးနဲ့ချင်းကတ်သလားသူတို့မေးကြည့်ဖို့တော့ကောင်းပါတယ်ပြောတာဆိုတာစုံစမ်းတာရှုပ်ဝက်ထားတာတွေဘင်္ဂါလီအကျမ်းဖက်သမားတွေကလည်းရှိသေးတာဟုတ်ဗျသူတို့ကအဲဒါသူတို့ကဘုံကလုံးဝမပါဘူးဘင်္ဂါလီအကျမ်းဖက်သမားကနှိမ့်ချက်ပါတယ်ဆိုတာဟုတ်လုံးဝဖော်ထုတ်ထားရင်မရှိဘူးသူတို့ကသိရင်ရဆိုလို့ရှိရင်73ယောက်အသက်ခံထားပြီ
တောင်းပြတော့မကင်ဒီကမှာခင်ဗျာကိုထဲအောင်ပြောပြတော့တာဖြစ်ပါတယ်တစ်စက်တည်းပြောရမယ်ဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့တိတ်နဲ့ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကသူတို့ကလေးတွေရဲ့ပညာရေးအတွက်စိုးရိမ်နေကြပါတယ်တချို့ကလည်းတတိယနိုင်ငံကိုသွားပြီးတော့ပညာသင်ကြားခြင်းကြသူတို့တချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာပဲနေပြီးတော့ပညာသင်ကြားခြင်းကြတဲ့သူတွေရှိပါတယ်ရိုက်တာသတင်းတပုတ်ကိုအခြေခံပြီးတော့မကင်ဖြူထွေးကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေရဲ့အဆိုအရမြန်မာနိုင်ငံအတွင်းခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တိမ်ကနန်းရှိပြီးအများစုကနေဆက်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတာပါဘင်္ဂလားဒေ့ရှ်နေဆက်ကောက်ဆက်ပဇာအနီးကဘလူခါလီနဲ့ကုတုပလောင်ဒုက္ခသည်စခန်းနှစ်ခုမှာတော့ဒုက္ခသည်တထောင်ကျော်ရှိပါတယ်ဒီဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ဒုက္ခသည်ကလေးငယ်တွေအတွက်ပညာရေးအစီအစဉ်တွေကောင်းကောင်းမရှိတဲ့အပေါ်မှာကလေးငယ်တွေကစိတ်ပျက်နေကြပါတယ်ငါးရက်အောင်ပြီးကလေးကကျောင်းဆက်တက်ခွင့်မရတော့တဲ့အရာတူလာကအစ်စ်မြင့်ပညာသင်ကြားခွင့်ရကျင်တယ်လို့ပြောပါရယ
်အမေကဇိုရိုဟင်ဂျာစတူဒန့်ကုတ်ဘလန်ရိုဟင်ဂျာကမ်ပေတာကီအမေကလပ်5 2013 ဆ ाले ခန်တေကပတ်စကိုရီတော့အမရာကု
န်ကျွန်တော်ကကုတုပလောင်ဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာကျောင်းသားတယောက်ပါကျွန်တော်ငါးရက်ပြီးတာ2013ခုနှစ်ကလေးကပါဒါပေမဲ့နောက်ထပ်တက်စရာအတန်ဒီမှာမရှိပါဘူးဒါကြောင့်ဒုက္ခသည်စခန်းထဲမှာပဲကျွန်တော်တသက်လုံးနေမသွားချင်ပါဘူးကျွန်တော်တို့ရသင့်ရထိုက်တဲ့ပညာရေးအခွင့်အလမ်းတွေရကျင်ပါတယ
်။နောက်ကျောင်းသားတူကတော့သူတို့တွေတရားဝင်ပညာသင်ကြားခွင့်ရဖို့အတွက်တတိယနိုင်ငံတစ်ခုခုမှအမြဲတမ်းခိုလုံခွင့်ရအောင်ဘင်္ဂလားဒေ့ရှ်အစိုးရကကူညီပေးစေချင်တယ်လို့ပြောပါတယ်
။ဘင်္ဂလားဒေ့ရှ်ဆနကစောဒဘင်္ဂလားဒေ့ရှ်မှာတည်းအခု17 ကုတီဝန်းကျင်သောမနောဆရဘောဆဘတ်စောဒတဲ့ဆမိုက်တားရယောတာရဘင်္ဂလားဒေ့ရှ်ဆကဘင်္ဂလားဒေ့ရှ်
ဘင်္ဂလားဒေ့ရှ်ဆိုတာကနိုင်ငံကတည်ပြီးတော့လူဦးရေက190လောက်ရှိပါတယ်။ဆိုတော့ကိုတိုင်းပြည်ကိုမပြောင်းနိုင်တဲ့ကျွန်တော်တို့ဟာသူတို့အတွက်ဝန်တို့ဝန်ဖို့တစ်ခုပါ။ဒါကြောင့်လေရိုဟင်ဂျာတိုင်းဝမ်ရဲ့ကိုစားကျွန်တော်ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုချင်တာကကျွန်တော်တို့ကိုတတိယနိုင်ငံတစ်ခုခုမှအခြေချနေထိုင်နိုင်အောင်ကူညီပေးစေချင်ပါတယ
်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့တွေဟာဒုက္ခသည်တွေကိုအကူအညီလုံလုံလောက်လောက်ပေးနိုင်အောင်မကြိုးစားကြဘူးလို့ဒုက္ခသည်ကလေးငယ်တဦးဖြစ်တဲ့နိုဝါဘီဂန်ကပြောပါတယ
် I don't know the refugee camp for mare I class 5 for janto forje I has closed the lot to kana sha se ya sha kana
from ဒီမှာတို့ဒီဒုက္ခသည်စခန်းထဲမှာပဲမွေးခဲ့တာပါငါးရက်အထိတက်ပြီးပါပြီအထက်တန်းဆက်တက်ခြင်းပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR တို့ကဒုက္ခသည်တွေနဲ့အတူပူးပေါင်းပြီးကူညီပေးတာမျိုးမရှိလို့ဒီမှာကြောင်းတက်ခွင့်မရတော့ပါဘူးရှင်မြန်မာနိုင်ငံအတွင်းခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးလာခဲ့ရတာလို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာတိမ်ကနန်းရှိပါတယ်ပြီးခဲ့တဲ့အောက်တိုဘာလ9ရက်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းမှုတွေစားခဲ့တဲ့အချိန်ကစလို့ပြီးခဲ့တဲ့လေးလအထွန်းမှာကိုပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်6,900နီးပါးရှိတယ်လို့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကပြောထားတာပါနေမြေရှင်းလင်းမှုတွေအထွန်းမှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်တပ်ဖြတ်တာအုပ်စုဖွဲ့မတရားပြုကျင်တာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအကြီးအကျယ်ကျူးလွန်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုနေကြပေမဲ့မြန်မာဆွေရကတော့ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမဟုတ်မှန်တဲ့အကြောင်းအစဉ်အဆိုင်ငြင်းဆန်ထားတာပါဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့တက်တည်အထောက်အထားတွေရှိရင်သူတို့ကိုပြောပါလို့လည်းမြန်မာဆွေရဘက်ကပြောဆိုထားပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမီနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 40ရှိတို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြမှာဒီကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပြီးမှဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါ။အပတ်စဉ်စီစဉ်နေတင်ဆက်တဲ့အခါမှာဆိုရင်တော့
ဒေတာသေးတာတကူကတော့ကျွန်မကိုအဲ့ဒီဒီကွန်ပျူတာမှာပါတဲ့ဟိုတယောက်ကနေပဲကျွန်မကိုဒီဟိုကမ္ပဏီရဲ့ဆက်ဆက်ဆံလေးတစ်ခုပဲပ
ြစီဝါရေးကဏ္ဍထုတ်လွှင့်တဲ့ခါမှာအပြည့်စုံကိုနားဆင်ကြမှာဖြစ်ပါတယ်အဲ့ဒါအပြင်တူတဆုံလွင့်အမေရိကန်တခွင်အစီအစဉ်မှာလည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ကြပါခင်ဗျာမြန်မာနိုင်ငံအရေးမှာပြည်ပကနေဂျာဝင်ဆောင်ရွက်ပေးဖို့လိုအပ်နေပြီဆိုပြီးတော့ရေးသားထားတဲ့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့ Editor အဘော်ကိုတင်ပြပေးပါမယ်။အာဆီယံအဖွဲ့ကြီးနဲ့ကုလသမဂ္ဂတို့အနေနဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့လက်ရှောင်နေဖို့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ရဲ့အကြံပြုချက်ကိုလက်မခံဘဲရိုဟင်ဂျာတွေကိုကူညီပေးကြပါဆိုပြီးတော့ရေးသားထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေရဲ့အရေးကိစ္စဟာပြည်တွင်းရေးကိစ္စတက်တက်သာဖြစ်ပြီးတော့မြန်မာအစိုးရကင်တွေဖြည့်ရှင်းပါလိမ့်မယ်ဆိုပြီးပြောခဲ့တဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ရဲ့မှတ်ချက်စကားဟာနားပင်းနေပြီးတော့မတိကျိုးကျွန်ပြုရကြသလိုဖြစ်ပါလိမ့်မယ်လို့ထောက်ပြထားပါတယ်။ကမ္ဘောဒီးယားပါဝင်အာဆီယံအဖွဲ့အတွင်းမြန်မာနိုင်ငံရဲ့မိတ်ဆွေတခြားတိုင်းပြည်တွေရဲ့မေတ္တာစေတနာနဲ့ရင်ပင်းမှုတွေကဟွန်ဆန်ထက်တော့တာပါလိမ့်မယ်ဆိုပြီးတော့မျှော်လင့်တဲ့အကြောင်းရေးသားထားပါတယ်။မစ္စတာဟွန်ဆန်ရဲ့ပြောဆိုလိုရင်းထဲမှာဒီလိုဆိုရတဲ့ပြဿနာကြီးကိုတကယ်တမ်းအဖြေရှာမှာကတော့မြန်မာနိုင်ငံပဲဖြစ်တယ်ဆိုတာကတော့မှန်ပါတယ်။ဒါပေမဲ့မဖြစ်မနေမျှမျှတတအဖြေရှာနိုင်မှုအရေးကတော့နိုင်ငံတကာရဲ့ဖိအားတွေလိုအပ်နေပါတယ်။ကမ္ဘောဒီးယားနိုင်ငံကတုံလုံးဖွယ်ဖြစ်ရဆိုးကြီးကို1992ခုနှစ်ပဲရစ်သဘောတူညီချက်နဲ့ပြင်ပကနေအဖြေရှာပေးခဲ့တဲ့အနေအထားနဲ့ဥပမာပေးထောက်ပြရေးသားထားပါတယ်။ရိုဟင်ဂျာတွေကြုံတွေ့ခံစားနေရတဲ့အခြေအနေကတော့တမျိုးတစ်ပါးသာကွာခြားနေပါတယ်။လူသားချင်းစာနာထောက်ထားမှုဒစိတပိုင်းအနေနဲ့နိုင်ငံတကာရဲ့ဝင်ရောက်ဆွတ်ဖက်မှုပြုလုပ်ပေးဖို့လိုအပ်နေပါတယ်လို့ရေးသားထားပါတယ်။ဒီကိစ္စကိုဖြေရှင်းနိုင်လိုက်ပြီဆိုရင်မြန်မာနိုင်ငံအနေနဲ့တကမ္ဘာလုံးကစိတ်ဝင်စားတဲ့ဒီမိုကရေစီခီးလန်းကိုငြင်းငြမ်းစွာရှောက်လန်းနိုင်ပါလိမ့်မယ်စသဖြင့်ရည်သားထားပါတယ်ပြည်စုံကို The Nation မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးတော့တင်ပြကြတဲ့ကတော့မတူကွဲပြားမှုတွေအဆုံးသတ်စေဖို့အတွက်ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်ကြီးတို့ကြိုးပမ်းနေကြတယ်ဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post သတင်းစာမှာလာရီချက်ကင်ရည်သားထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိုင်းပြည်ရဲ့အရက်ဖက်ဆိုင်ရာထိပ်တန်းခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဟာပြီးခဲ့တဲ့လပိုင်းအတွင်းတိုးဝဲညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်။အစိုးရပါတီဖြစ်တဲ့ NLD ထိပ်တန်းအဖွဲ့ဝင်တွေရဲ့အစိုးရဒီတွဲဆုံမှုကလျှို့ဝှက်အစည်းအဝေးဆိုတာတဲ့လူသိရှင်ကြားထုတ်ပြန်ခြင်းမပြုတဲ့တွဲဆုံမှုဖြစ်တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းမှာအခြေအနေတွေဆိုးရွားလာပြီးတဲ့နောက်ကုလလူခွင့်ရေးကိုယ်စားလှယ်ရန်ဟီလီပါဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေတိုးမြလာခြင်းပြည်တော်စုညီညာရေးညီလာခံဒုတိယကြိမ်ကျင်းပဖို့ပြင်ဆင်နေချိန်မှာခေါင်းဆောင်တယောက်ဟာနီနီကကလုတ်ကင်ရရမယ်ဆိုတာကိုသဘောပေါက်လာခဲ့ကြတယ်လို့ရေးသားထားပါတယ်။တယောက်နဲ့တယောက်မယုံကြည်ကြတဲ့သဘောမတွေ့တာတွေရှိခဲ့ရင်တောင်နှစ်ဖက်စလုံးအနေနဲ့တူဦးပေါ်တူဦးလိုအပ်နေတယ်ဆိုတာကိုသဘောပေါက်နေကြပြီလို့အမီမဖော်လို့တဲ့အငိမ့်စားစစ်ဖက်အရာရှိကြီးတယောက်ကပြောဆိုတယ်လို့ဆိုပါတယ်ဒါပေမဲ့ပြီးခဲ့တဲ့လအတွင်းတွဲဆောင်ကြရမှာတော့ NLD ရဲ့ဥပဒေအကြံပေးထင်ရှားတဲ့ရှင်းနေကြီးဥကိုနီလောက်ကြံခံရပြီးတဲ့နောက်လုံခြုံရေးစိုးရင်ချက်တွေနဲ့အစိုးရနဲ့စစ်တပ်ကြားမှာပူးပေါင်းဆောင်ရွက်ရေးကိစ္စဖြစ်တယ်လို့ဆိုပါတယ်ဘာပဲဖြစ်ဖြစ်သူတို့နှစ်ယောက်ကြားပုံမနားလည်မှုရှိလာတာဟာတိုင်းပြည်ရဲ့ရှေးရေးအတွက်အထောက်အကူဖြစ်နိုင်တယ်လို့သုံးသပ်သူအများစုကယုံကြည်နေကြောင်းရေးသားထားပါတယ်ခင်ဗျာ
။တော်ရရှင်များရှင်ပြည်နယ်တိုင်းဝန်ကြီးချုပ်တွေကိုလူထုကခိုင်းကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောထားပါတယ်။လက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေဟာသူတို့အရင်ကပြည်နယ်တိုင်းဝန်ကြီးချုပ်တွေထက်ပိုကောင်းတယ်လုတ်ရည်ကန်ရည်ပိုတာတယ်လို့ VOA သောတာရှင်တွေကမြင်ကြပါသလားကို့ပြည်နယ်ကို့တိုင်းကဝန်ကြီးချုပ်အသီးသီးရဲ့ခုချိန်ထိစွမ်းဆောင်ရည်တွေအပေါ်မြင်တွေ့သိရှိထားသမျှအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ကြည့်ကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားနိုင်ပါတယ်ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် Loying to shin yeda pioso biro, pota lule yavare, vio ye phone number ga, dit netonya, net don shin nit nganga ngali pipiro, email a saga, burmese@voanews.com preparation, bawin sunu tabogu, todashinu alongu pekovarishin.
Inganya diary lansi sima, bawin sunu ludri, digni. Nya kuna im dagging, view ego chimmy set to Jabu Taman Biro Taito Abarakna. Guru Menekin, English are Tingazaru Lila and Jababi, Menekinai Nasinija, American Idiando, English are Tingazaru, Dolala Danga season ten sepini rapipare.
Digrim net, Jimmy Jamme idiom at Tongaro.
Sweeten the deal.
Pipare, Salum Banga, S-W-E-E-T-E-N, sweeten nga, S-W-E-E-T, sweet sude, chure sude, skalunga la pido, sweeten ye, de begaro, chu ang lukdabo, T-H-E, the, D-E-A-L, the deal ga, the botuni jeku, salubare, Tajons quite clung ye, lunga, de begaro, the botuni jeku, chu ang lukdabo, Idiom sure to white tibegaro, a young way, see why ye, contract sajo, sadpindu, luyama, midale som, dui pidam you, the cardiale, we thin it than it cheap ye, contract sajo, choke me suin, lape la you, look dam you go, suruda pibari. To the pin, contract sajo ma, a yadri, mimically, yame, solution, no, the sanya, contract go, lacane, lugo, the pet ludwiga. Langwe Turam you Shida Thorashimya Jabu Jabali me. Diniapino Melung Bida we pisi a queen ye sadpinu ne la turam yugu suruda pibari. Didone Badelu George Gu Bide Umagu na Sinjaya.
The oil company sweetened the deal by giving the minister $100,000 to spend.
Yinan Gomniga the Bodini Jemma Meloni ne, Winji Tomu, Tola, the thing be like Delu, Debi Yavare, Umago, Narukau, Nasi Chijayao.
The oil company sweetened the deal by giving the minister $100,000 to spend.
Goye Ganjeku, the pet daga, the bojao, Sajo Choyama, a young way, Sadapin Luyama, the boduni jegu, the pega, Nujalao. La Tore Pumumu, Logde, Sui, Idiom Atonia, Pelu Piomele.
Sweeten the deal.
Lo Piolu Yabare, Eragaro, Digrimine, Timpia Gere, Idiom Atome Pipare.
Dolara Dan season did set the American Idiot English at Dingazau, Tinsep Bigelava, a good person, season ago, Tinsep Pivo Change Yabavi, Yenzo no CY Canau, Jajabame. Nyamanengama NLD Usaune Yata Asua de Tela Bide now Bibi and Pyongle Muri Losaune Rama Pipa Nenganigu Twajame Nyamanengandari Dwek Hizinigu Mimakidwa Lungan Shimya Tingani Abi Losaun Lanibare Tabime Nyamanengandringa Kidwa Lunganegu Ditaru Nengani Komuni Yiriga Topa Wiyang Lanire Dwek Yishima Nyamanenganga Atizane Lasa Kidwa Lungani Kwepyo Tuana Nelu Authentic Myanmar Travels and Tools Komuniga Darita Pite Do Tadu Tuza Aunga Pyoware Ari Jiao
ကုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုဇော်ဝင်းလှိုင်ကတင်ပြထားတာကိုနားဆင်ကြပါခင်ဗျာ။အတွင်းနဲ့ခီးသွားလာရေးဝန်ကြီးဌာနရဲ့ပံ့ပိုးကူညီမှုနဲ့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းရဲ့တတိယကြိမ်မြောက်မြန်မာနိုင်ငံ မြန်မာနိုင်ငံကိုလာလေလူကြတဲ့ကမ္ဘာလေခီးတဲ့အရေးအတွက်များလာနေသလိုတစ်ဖက်မှာလည်းမြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုသွားလေကြတဲ့အရေးအတွက်ဟာလည်းပိုများလာနေတာပါနေ့စဉ်မြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုအပန်းဖြေဖို့အပါအဝင်စီးပွားရေးလုပ်ငန်းနဲ့တခြားကိစ္စကြီးငယ်တွေအတွက်နိုင်ငံတကာကိုသွားကြတဲ့ခီးတဲ့အရေးအတွက်ဟာဖျားများအဖြစ်သုံးသန်းလောက်ရှိပြီးမြန်မာနိုင်ငံကိုလာရောက်ကြတ
န်လိုနိုင်ငံတွေကမြန်မာနိုင်ငံဈေးကွက်ကိုစိတ်ဝင်စားပြီးမြန်မာခီးသွွားလုပ်ငန်းတွေကိုထိုးဖောက်ဝင်ရောက်လာနေကြတယ်လို့ Authentic Myanmar Travel and Tours Company ကဒါရိုက်တာဒေါ်သဒိုးသူစာအောင်ကပြောပါတယ
်။ရန်နံကမ္ဘီကိစ္စကတော့
အခုဒီနေ့ဒီချိန်ဒီညကနာတွေရှိနေသေးတယ်ပေါ့နော်ကံဒီရအခုအခြေဆိုင်ပြီးတော့ပမာပြီးဝင်လာတယ်ဝင်လာပြီးတဲ့ကံမှာတခြားဟိုနေနာမည်ပမာနာမည်တခုဟိုအနေခံထားရတယ်ဒီခံထားပြီးနောက်ကနေပြီး operation သူတို့ကနေပြီးတော့ရမ်းနေတယ်ရမ်းနေပြီးတော့အခုတော့ဘောဈေးကပိုင်မှာလုံးဝဈေးကလောကကြီးအောင်တဲ့ပုံစံဖြစ်ရှိချင်းဒီဖြစ်နေသေးတယ်ဆိုတော့ဒီဖြစ်နေတဲ့အချိန်မှာ professional အချင်းကြီးကတော့ပြောရမယ်ဆိုတော့အရင်မရှိဘူး။ဒါကြောင့်ဆိုသူ competitor တယောက်ပို့တိုးလာတယ်ပို့တိုးလာတဲ့ကံမှာကိုယ့်ရဲ့ service ကိုပို့တက်အောင်လုပ်မယ်။ဒီတော့ကျွန်တော်တို့မှရှိတယ်။ဒါပေမဲ့ဒီနေရာမှာဘာတွေဘယ်လိုနင့်လာလဲဆိုတော့ဗမာကံကြီးအသေးလေးညာနင့်လာတာပဲ။ဒါကြောင့်လဲဆိုတော့ तू ကဒီရေးဒီနဲ့ပြိုင်ပြီးတော့ तू လုံနိုင်ဖို့ဆိုဘာလို့ဆိုတာလောကမဖြစ်နိုင်ဘူး။အထူးသဖြင့်အခုဆိုရင်ဈေးကွက်အစ်စ်ပေါ့အပေါင်းဈေးကွက်ပေါ့နော်အပေါင်းဈေးကွက်တပြည်းပြည်းနဲ့ဒီဈေးကွက်ကတပြည်းပြည်းပေါ်ပြီးတော့ပေါ်ပြလာဖြစ်လာတယ်။ဘဝကြီးခီးထွက်တာကြီးရလာတယ်။အဲ့ဒီချိန်မှာအမောစီကွက်မှာလည်းသူတို့အဲ့လိုဝင်လာတယ်။ကျင်နေကြပြီ။ဝင်လာပြီးတော့ဒီလိုသူကကစားတယ်။လက်ရှိဒီမှာအမောဘက်ကမှာမြန်မာကမ္ဘီရဲ့အကောင့်တွေအတွက်ကြောင့်တော့အဲ့ဒီအတွက်တိတ်ပြီးတော့ဟိုပြဿနာရဲ့အိမ်မရှိဘူး။မရှိဘူး။ဒါပေမဲ့နောက်မှာဖြစ်လာနိုင်တဲ့သဘောတရားတော့ရှိနေမယ်။ဒါကျမတို့အမြင်ပေါ့
။ဟုတ်ကဲ့။ဘယ်လိုမျိုးများရှိလာနိုင်လဲမ
။ဘယ်လိုရှိလာနိုင်လဲဆိုတော့ထိုင်းကမ္ဘီရဲ့တိတော့လိုက်လာကြတယ်လေ။ဒီအချိန်မျိုးဗမာတွေဟိုပါပြတော့ Thai Cambodia နဲ့လိုက်လာကြပြီ။နောက် Thai Cambodia ဗမာတွေမှာအခြေဆိုင်ပြီးဖွင့်တဲ့အခါမျိုးကြရင် link နဲ့ဥရောပနဲ့ link ရှိတယ်၊ American နဲ့ link ရှိတယ်။အဲ့ဒီ Thai Cambodia နဲ့ပြီးတော့လည်းရဲ့လုံနိုင်တဲ့အခြေအနေမျိုးတွေဖြစ်ကိုဖြစ်လာနိုင်တာပဲလေ။ဆက်ဖြစ်လာနိုင်တဲ့အတွက်ကြောင့်အစိုးရအနေနဲ့က Medicare ဆိုကြည့်နေရမှာပဲလေ။ညအချင်းပြီးတော့ look at local လုပ်ငန်းရှင်တွေကိုသူတို့တည်းကြီးကြီးရောက်ဘယ်လိုမျိုးဒီဆောက်ပေးနိုင်မလဲဆိုတာကိုအခြေဟိုအခြေရှာမယ်သဘောတော့ရှိတာပဲလေ
မြန်မာနိုင်ငံရဲ့အိနေချင်းထိုင်းနိုင်ငံဟာဆိုရင်တိုင်းပြည်ဘန်တာငွေအများအပြားကိုကမ္ဘာလက်ခီးသွွားလုပ်ငန်းကနေရရှိနေတဲ့နိုင်ငံတစ်ခုဖြစ်တဲ့အပြင်ခီးသွွားလုပ်ငန်းနဲ့ပတ်သက်လို့ဆယ်စုနှစ်ပေါင်းများစွာမြန်မာနိုင်ငံတဲ့အတွေ့အကြုံပိုရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ထိုင်းဆိုရရဲ့ခံမှန်းချက်အရ2018ခုနှစ်အတွင်းထိုင်းနိုင်ငံထဲကိုကမ္ဘာလက်ခီးတဲ့164တန်းရောက်လာဖို့မျှော်မှန်းထားပြီးငွေကြေးအဖြစ်တော့အမေရိကန်ဒေါ်လာ65ဘီလီယံအထိရနိုင်မယ်လို့ဆိုပါတယ်ထိုင်းဆိုရဟာဗီယက်နမ်နိုင်ငံကကုမ္ပဏီတွေနီးတူမြန်မာနိုင်ငံရဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေကိုထိုးဖောက်ဝင်ရောက်လိုတဲ့ဆန္ဒရှိတာနဲ့အညီပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့တုန်းကထိုင်းဒုတိယဝန်ကြီးချုပ်ဒေါက်တာဆုံကစ်ဂျာတူစရီပီတက်ဟာမြန်မာနိုင်ငံကိုသွားပြီးခီးသွွားလုပ်ငန်းဈေးကွက်မြင့်တင်ရေးအတွက်ထိုင်းဆိုရနဲ့နားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးခဲ့ပါတယ်ထိုင်းဆိုရဟာဒဝဲဘက်မှာရင်းနှီးစီမံကိန်းကြီးတည်ဆောက်နေပြီဖြစ်တဲ့အပြင်အခုလည်းတနင်္လာရီဘက်မှာစတင်မဲ့ခီးသွွားစီမံကိန်းမှာရင်းနှီးမြှုပ်နှံမှုအတွက်ခြေလှမ်းပြင်နေပြီလို့ဒေါ်သရိုးသူစာအောင်ကပြောပါတယ်
ဒီကနေ့မှာဒီ project လုပ်မယ်ဆိုတာကျမတို့ကြားတယ်ကြားရင်လည်းထဲထဲကိုကျွန်တော်တို့ကိုယ်တိုင်ကိုတကယ်ကိုမသိပါမသိပြီးတော့အဲ့တော့အဲ့ဒီခါမှာအခုအဲ့ဒီလင်းတိုင်းတိုင်းကို data science မှာ find company ဒီမှာရှိတဲ့ find company တခုကဟို data company ရဲ့သွားပြီးတော့ဆွေးနွေးပြီး data ကံလူတွေကစိတ်ဝင်စားလာဒီ project ကိုဟိုနေပေါ့နော်ဟိုကောက်ကောက်ဖို့ရှိလားဗျာဆိုပြီးသွားမိတယ်ဆိုကျွန်တော်သိရပါတယ်သိရခါမှာအဲ့ခါမှာဟိုနေမီးတဲ့အခါမှာမီးတဲ့အခါမှာလည်း professional ကြောက်လို့လာပေါ့ကံမီးရနေပြီးတော့ဟိုဒေတာကလည်းအဲ့လိုသွားမီးတဲ့အခါမှာ project ကိုမီးတဲ့အခါမှာ project ကဘာမှလည်းလက်ပြရသေးဘူးเนาะအဲ့ဒီအခါမှာဟို project နဲ့ပတ်သက်ပြီးတော့ဒီလိုပဲလာပြီးရှင်းပြပြီးဒေတာကလည်းခြေနဲ့လာပါလာပြီးဆိုတော့ဟိုအလွတ်သဘောမီးတဲ့ပုံစံမျိုးပဲရှိတကယ်လည်းကျမတို့မီးရမယ်ဟာဟိုလေအင်းချာရှင်းပြရမယ် project ကဒီလိုရှိတယ်ဒီလိုရှိတယ်ဒီ project ကိုဒီတက္ကသိုလ်ကကြိုက်လားမကြိုက်လားအဲ့လိုမျိုးလေးပေါ့တိတိကျကျလေးရှင်းပြမှလည်းဒီတက္ကသိုလ်ကနားနေနေတဲ့သဘောရှိတယ်လေဆိုတော့ဒီတက္ကသိုလ်ဆိုတာသဘောတူရဲ့သဘောမတူဘူးဆိုတာဒီစီမံကိန်းဘယ်လိုလဲဆိုတော့သိဖို့လိုတယ်ကျိုးအနေနဲ့ပတ်သက်ပြီးအရောက်ဝင်လုပ်လားမလုပ်လားကျမတို့ကတော့မသိသေးဘူးဆိုတော့တိတိကျကျကျမတို့ဘာမှမသိသေးဘူးအသေးချာသေးတာတကူကတော့ကျမတို့အဲ့ဒီကွန်တီထဲမှာပါတဲ့ဟိုတယောက်ကနေကျမကိုဒီဟိုကမ္ပဏီရဲ့ဆိုင်ဆိုင်လေးတစ်ခုပဲပေးတစ်ခုပဲပေးရင်ဒီကျိုးရောင်းဝယ်ဟိုဝယ်လို့ရတယ်ပေါ့နော်ရောင်းဝယ်ဆိုဝယ်လို့ရတယ်ဖန်တာစီကျမကိုပြောတယ်ကျမတော်တော်အံ့ဩသွားတယ်ဘာကြောင့်လဲဆိုတော့ဒီလိုနိုင်ငံတော်ပိုင်းနဲ့ကျွန်းနေရတစုံတယောက်ကနေပြီးရောင်းလို့ရတယ်ဝယ်လို့ရတယ်လို့ပြောတယ်ဆိုတာအထိတ်ပဲမရှိဘူးကျမမြင်တယ်
ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနနဲ့နှိဆက်သူတချို့ကအဲ့ဒီတင်းသားကြီးစီမံကိန်းအတွက်မှရှိတဲ့မြေတွေကိုရောင်းစားဖို့ကြံစည်တာလည်းဖြစ်နိုင်တယ်လို့ဒေါ်သရိုးသူစာအောင်ကတုံ့တက်ပါတယ
်။တင်းဆောင်တယောက်ကနေပြီးတော့ဟိုစိတ်ထဲမှာရှိသလိုမျိုးဟိုဝန်ကြီးဌာနကိုပိုင်တဲ့ပုံစံမျိုးနဲ့ပဲလှည့်ပြီးပြောတာလား I don't know ဒီသဘောကတော့ကျွန်တော်မသိဘူး။အဲဒါဆိုတချို့ကိစ္စတွေဟာဝန်ကြီးကိုယ်တိုင်သိချင်မှသိမယ်။ဆိုတော့ဝန်ကြီးကိုလှည့်ခြင်းတဲ့သဘောဝန်ကြီးနဲ့နှိဆက်တယ်ဆိုပြီးတော့လှည့်ခြင်းတဲ့သဘောတွေလည်းပါခြင်းပါလိမ့်မယ်။ နော်ဒါမျိုးတွေလည်းရှင်ပြောရခင်ခေတ်ကပုံစံမျိုးတွေကိုဆက်လက်ပြီးကျင့်သုံးနေတဲ့သူတွေအုပ်စုတစုတော်၎င်းသူနည်းစုတော်၎င်းလုပ်နေတဲ့သဘောတွေလည်းရှိမယ်ပေါ့နော်
အစိုးရအနေနဲ့မြန်မာနိုင်ငံကခီးသွွားလုပ်ငန်းကုမ္ပဏီတွေဘက်ကရပ်တည်စဉ်းစားပေးခြင်းမရှိရင်တော့အသေးစားနဲ့အလတ်စားခီးသွွားကုမ္ပဏီတွေတဖြည်းဖြည်းနဲ့ပျောက်ကွယ်သွားနိုင်ခြေရှိတယ်လို့ခီးသွွားလုပ်ငန်းရှင်တချို့ကပြောကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်စီစဉ်တချက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါကိုအောင်စီစဉ်ပြီးတော့ရှားဖောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်သမိုင်းမှာအပြောင်းအလဲတွေဖြစ်စေခဲ့တဲ့အာဖရိကန်အမေရိကန်တွေကိုဂုဏ်ပြုတဲ့အနေနဲ့အာဖရိကန်အမေရိကန်လအဖြစ်သတ်မှတ်ပြီးနှစ်စဉ်အောက်မြွေအထိမ်းအမှတ်တွေကိုအမေရိကန်ပြည်ထောင်စုမှပြုလုပ်ကြပါတယ်။1986ခုနှစ်ကစလို့အမေရိကန်သမ္မတဆက်ဆက်ကအာဖရိကန်အမေရိကန်လရဲ့လို့လဲသတ်မှတ်ခဲ့ကြတာပါရှာဖောင်ရဲ့
။ဟုတ်ပါပြီရှင်။ဒီတစ်ပတ်အစီအစဉ်ကတော့အာဖရိကန်အမေရိကန်တောင်းသားတွေရဲ့ဆန္ဒပြပွဲအကြောင်းနဲ့စလိုက်ကြရအောင်လားကိုအောင်ရဲ့။
ကောင်းပါပြီဗျာလွန်ခဲ့တဲ့56နှစ်1960ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ်က Greensboro မြို့ကဒီလူမဲကျောင်းသားတွေဟာသူတို့ရပိုင်ခွင့်တွေအတွက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီကာလကလူပြူလူမဲခွဲခြားမှုတွေရှိနေတော့သူတို့ဆန္ဒပြခဲ့ပုံကလည်းအတော်ပညာပါပါတယ် Woodward နဲ့ Crest ဆိုတဲ့ဈေးဆိုင်တွေကလူပြူတွေသာထိုင်လို့ရတဲ့ဒီထမင်းစားကုန်တွေမှာသူတို့ကဝင်ထိုင်ခဲ့တယ်အဲ့ဒီတော့ဆိုင်ပိုင်ရှင်တွေကသူတို့ကိုဈေးရောင်းမပေးနိုင်ဘူးဆိုပြီးညှင်းဆုပ်ခဲ့တဲ့အပြင်ဒီထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့မောင်းထုတ်ခဲ့ပါတယ်
။ဒါပေမဲ့လူမဲចောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူတို့ကြားမငြိမ်မသက်ဖြစ်စေမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကចောင်းသားတွေကိုဖမ်းဆီးခဲ့ပါတယ်
။အဲ့လိုအနုနည်းနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့ဒီလူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအာနာဖီဆန်ပြီးဝင်ရောက်တာမျိုးအမေရိကန်ပြည်ထောင်စုတဝမ်းမှာပြန့်နှံ့လာခဲ့ပါတယ်
။ဆန္ဒပြသူတွေကိုဖမ်းဆီးခေါ်ဆောင်သွားရလမ်းမှာလဲ We shall overcome ကျွန်တော်တို့ဟာခက်ခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတဲ့အယက်သားအခွင့်အရေးလှုပ်ရှားမှုတခြင်းကိုလည်းတီးဆိုခဲ့ကြပါတယ
်
ကြမငြိမ်မသက်ဖြစ်စေမှုကျူးကျော်ဝင်ရောက်မှုတွေကြောင့်ဖမ်းဆီးခံရတဲ့လူပြူလူမဲကောလိပ်ကျောင်းသားတွေအယက်သားအခွင့်အရေးလျှားသူတွေဟာသူတို့ပေါ်ချမှတ်ထားတဲ့ဒဏ်ချင်းငွေကိုမပေးဘဲဒီပြစ်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်တွေမှာလူတွေပြေးသွားခဲ့ပါတယ်တဲ့ရှားပေါင်ကြီးဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းဒီတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနည်းနဲ့အာဏာဖီဆန်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ဗျာ
ဖိနိုင်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိပါဘူးရှင်။အဲ့ဒီနောက်မှာတော့စားတောက်ဆိုင်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရပါတယ်။အမေရိကန်လွှတ်တော်ကလည်းဟိုတယ်နဲ့စားတောက်ဆိုင်တွေမှာအသားအရောင်ခွဲခြားပြီးဝန်ဆောင်မှုပေးတာတွေကိုတားမြစ်တဲ့ဥပဒေပါဝင်တဲ့1964ခုနှစ်အယက်သားအခွင့်အရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ရှင်။
ဒီတစ်ခါတော့ပထမဆုံးစီးပွားပြစ်စတင်ပြေးဆွဲတဲ့လေကြောင်းလိုင်းအကြောင်းကိုတင်ပြအောင်လားရှာဖောင်ကြီး
။ကောင်းပါပြီရှင်။1942ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအင်ဂျင်လေးလုံးတက် Dixie Clipper လို့ခေါ်တဲ့ရေတဲကနေပြန်တက်တဲ့လေယာဉ်ပြန်တဲ့ Pan American World Airways ကပထမဆုံးနိုင်ငံတကာခီးစဉ်တွေကိုစတင်ခဲ့ပါတယ်။ဟိုတုန်းကနည်းပညာကလည်းမထွန်းကားသေးတော့ဒီလေယာဉ်မှာခီးတယ်၁၀ယောက်လောက်ပဲလိုက်ပါနိုင်ခဲ့တယ်ကိုအောင်ကြီး။
ဟုတ်ပါတယ်ဒါရင်ဘယ်ဟုတ်သေးမလဲဗျလေရင်ဝန်ထမ်းတွေကလည်း17ယောက်တောင်လိုက်ရပါတယ်ခီးစဉ်ကိုနယူးယောက်မြို့ကနေစတင်ပြီးပေါ်တူဂီကဘာမူဒါလစ်ဘွန်ပိုလာမာအနောက်အာဖရိကကဂီနီထရနင်ဒက်ပို့တ်အော့ဖ်စပိန်နဲ့ပေါ်တိုရီကိုကဆန်ဟူအနိုကိုပြေးဆွဲခဲ့တာပါဒစ်ဆီကလစ်ပါလေရင်ဟာမိုင်12200နီးပါးသည့်ခီးစဉ်တွေကိုရှေ့ရကြပြန်တမ်းပြီးဖေဖော်ဝါရီလ9ရက်နေ့မှာနယူးယောက်ကိုပြန်လည်ရောက်ရှိခဲ့တယ်လို့ဆိုပါတယ်ဗျာဒီခီးစဉ်အတွင်းမှာအမေရိကန်ခီးတယ်လေရင်အာဖရိကမှာဆင်းသက်ခဲ့တာပထမဆုံးလည်းဖြစ်ပါတယ်အ
အဲ့ဒီနောက်52နှစ်ကြာပြီး1992ခုနှစ်မှာတမိုင်းဝင်ခီးစဉ်ပြန်တန်းခဲ့တဲ့ Pan American လေကြောင်းလိုင်းဒေဝါလီခံခဲ့ရပါတယ်။ယင်းဤမြုပ်နှံစည်းအကြီးမားလာပြီးခီးတဲ့ဥယျာဉ်အရနည်းလာတာကြောင့်အခုလိုအခြေကိုဆက်ရောက်ခဲ့တာပါခင်ဗျာ။
အဲ့ဒီတုန်းကအချိန်ဆိုရင်တော့ဒီလေရင်ဟာအကြီးဆုံးမျိုးစားထဲမှာပါပြီး1938နဲ့1940ခုနှစ်ကြားမှာ American Boeing လေရင်ကုမ္ပဏီကထုတ်လုပ်ခဲ့တာပါ။သမုတ်တရားကိုဖြတ်ပြီးပြန်တန်းနိုင်အောင်ကြီးမားတဲ့တောင်ပံတွေကိုတပ်ဆင်ပေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းက Clipper လေရင်အမျိုးအစား12စီးအထိထုတ်လုပ်ခဲ့ပြီးအဲ့ဒီထဲက၉စင်းကတော့ Pan American လေကြောင်းလိုင်းအတွက်ဖြစ်ပါတယ်ရှင်။
ကဲဒီတခါတော့မေပေနီစနစ်တခုအကြောင်းကိုပြောပြအောင်လားရှာဖောင်ရေအမေရိကန်ပြည်ထောင်စုမှာလျှို့ဝှက်မေပေနီစနစ်ကိုဘယ်တော့နဲ့ရစတင်ခဲ့တယ်လို့ထင်လဲဗ
ျနှစ်ပေါင်းရာချီရှိခဲ့ပြီလို့တော့ထင်တာပဲကိုအောင်ရေ
ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့မှာဒီကန်တကီပြည်နယ်လူးဝစ်ဗေးမှာကျင်းပတဲ့ရွေးကောက်ပွဲမှာစပြီးဒီလျှို့ဝှက်မေပေနီစနစ်ကိုကျင်းသုံးခဲ့တာပါဟိုတုန်းကတော့အများရှိမှမဲပေးရတာကြောင့်စန့်ကျင်ဘက်တွေကရန်ပြူတာကိုခံရနိုင်တဲ့အခြေအနေမျိုးတွေလည်းရှိတာကြောင့်ဒီနီးစနစ်ကိုပြောင်းလဲကျင့်သုံးခဲ့ပါတယ်။တာပိုက်ကောင်တွေပေါ်တဲ့ဩစတြေးလျနိုင်ငံမှာလျှို့ဝှက်မဲပေးနီးစနစ်ကိုစတင်ကျင့်သုံးတာကြောင့်ဒီလူးဝစ်ဖေးကစတင်ခဲ့တဲ့မဲပေးနီးစနစ်ကိုတာပိုက်ကောင်မဲပေးနီးစနစ်လို့လည်းခေါ်ကြပါတယ်
။အခုလိုကိုတိုက်နေတဲ့ရလူကိုလွတ်လွတ်လပ်လပ်မဲပေးနိုင်တာကြောင့်လူးဝစ်ဗေးကရွေးကောက်ပွဲကာလတွေမှာလူလူတွေဟာတက်တက်ကြွကြွနဲ့ပါဝင်လာကြပြီးခိုးတုန်းကထက်အဲ့ဒီ1888ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူတွေပိုများလာခဲ့ပါတယ်။အဲ့ဒီနောက်မှာတော့အမေရိကန်နိုင်ငံတဝန်းကပြည်နယ်တွေမြို့တွေကိုဒီလျှို့ဝှက်မဲပေးနည်းစနစ်တဟုန်ထိုးပြန့်နှံ့သွားခဲ့ပါတယ်
။ကဲဒီတခါတော့အမေရိကန်တမိုင်းမှာအမဲဆက်ဆွန့်ထင်းစရာကိစ္စကိုဆောင်ရွက်ခဲ့တဲ့လွှတ်တော်အမတ်တယောက်အကြောင်းကိုပြောပြခြင်းပါတယ်ဗျာ
။ဘသူပါလိုက်ကိုအောင်ရေ။
လွန်ခဲ့တဲ့65နှစ် 1950 ခုဖေဖော်ဝါရီလ9ရက်နေ့မှာ Wisconsin ပြည်နယ်ထက်လွတ်တော်မှ Joseph McCarthy West Virginia ပြည်နယ် Wheeling က Republican Women's Club မှာမိန့်ခွန်းပြောကြားခဲ့ပါတယ်။အဲလိုပြောကြားမှုတွေအတွင်း American နိုင်ငံသားရေးဌာနက Community 205ရောက်ရဲ့စီရင်သူ့မှာရှိတယ်ဆိုပြီးတော့ထုတ်ပေါ်ကြေညာခဲ့ပါတယ်
။ဒါဟာအဲ့ဒီခေတ်ကာလတခြား Republican လွတ်တော်အမတ်တွေလိုပဲ Community ဝါဒအပေါ်ကြောက်ရွံ့မှုကိုအသုံးချပြီး Democrat သမ္မတ Harry Truman ကိုအခက်အခဲတွေဖြစ်အောင်လုပ်ခဲ့တာပါတဲ့။အဲ့ဒီအချိန်ကသူ့လုပ်ဖော်ကိုင်မဲ့တွေကလည်းတခြား Conservative အမတ်တွေထက် Senator McCarthy ဟာပိုအန်ဒီရဲ့ကြီးတဲ့လူဖြစ်သတ်မှတ်ခဲ့ကြပါတယ်။
အခုလိုသူ့ရဲ့ဆွဆဲချက်တွေမှန်ကန်သလားဆိုတာကိုဂယုမဆိုင်ပဲပြောဆိုတဲ့အပြင်ဒီလိုဆွဆဲချက်တွေကြောင့်လူများပြားဘဝပြတ်သွားနိုင်တယ်လို့သူ့ရဲ့စန့်ကျင်ဘက်တွေကပြောကြပါတယ်။ဒါအပြင်မက်ကတီယာကွန်မြူနစ်ဝါဒအပေါ်စိုးရိမ်တာထက်သတင်းမီဒီယာတွေမှာနာမည်ကြီးဖို့လုပ်နေတယ်ဆိုပြီးတော့လည်းပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်
။အဲ့နောက်ပိုင်းမှာတော့စိတ်မကောင်းစရာကိစ္စတွေလည်းဇက်တိုက်ဖြစ်ခဲ့တယ်လို့ပြောရမှာပေါ့ရှင်။မက်ကတီဝါဒကြောင့်အစိုးရအဖွဲ့အစည်းတွေမှာကပညာရေးအမှုပညာနဲ့တခြားဌာနတွေမှာလှုပ်ကင်ကြတဲ့အပြစ်မဲ့သူအများအပြားအလုတ်ကနေရနာခံရပါတယ
်ဒါကတော့ရှားဖောင်ကူညီတင်ဆက်ထားပြီးတော့ကုအောင်စီစဉ်တင်ဆက်တဲ့တူတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
တော်တော်ရှင်များရှင်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA နဲ့နိုင်ငံတကာစိုက်ပျိုးရေးဖွံ့ဖြိုးမှုရမုံငွေအဖွဲ့ IFAD တို့ကနားလည်မှုစာချုပ်လာတစ်ခုကိုဇန်နဝါရီလ28ရက်နေ့မှာလက်မှတ်ရေးထိုးခဲ့ကြတာကြောင့်ကမ္ဘောဒီးယားတော်ဝင်အစိုးရရဲ့စိုက်ပျိုးရေးဆိုင်ရာမဟာဗျူဟာဖွံ့ဖြိုးရေးစီမံကိန်းကိုပံ့ပိုးကူညီရမှာအေဂျင်စီနှစ်ခုရဲ့ပူးပေါင်းဆောင်ရွက်မှုကိုခိုင်မာသွားစေခဲ့ပါတယ်ဒီသဘောတူညီချက်အရတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုမှာအရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍမှာတိုးတက်စေဖို့အတွက်ကမ္ဘောဒီးယားတော်ဝင်အစိုးရနဲ့အတူဖွံ့ဖြိုးရေးဆိုင်ရာမူဝါဒတွေကိုရေးဆွဲအကောင့်ထဲပေါ်ရမှာကြီးကြပ်ကုတ်ကဲသွားမှာဖြစ်ပါတယ်။ဒါ့အပြင်လယ်သမားကအစကုန်သည်နဲ့ဒေသခံကုန်စုံဆိုင်ပိုင်ရှင်တွေအစုံစီးပွားရေးလုပ်ငန်းတွေကိုအထောက်အကူဖြစ်စေမှာဖြစ်ပြီးကမ္ဘောဒီးယားစိုက်ပျိုးရေးထွက်ကုန်တွေပြည်တွင်းဈေးကွက်မှာရှင်ပြိုင်နိုင်ပြီးဈေးကောင်းရရှိနိုင်မှာလည်းဖြစ်ပါတယ်အမေရိကန်အစိုးရရဲ့အနာဂတ်စားနပ်ရိက္ခာအစီအစဉ်ကနေတဆင့် USA နဲ့ကုလသမဂ္ဂရဲ့အထူးအေဂျင်စီ IFAD တို့ကကျွမ်းကျင်မှုတွေကိုမျှဝေမှာဖြစ်ပြီးစိုက်ပျိုးရေးလုပ်ငန်းကလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းပေါင်းစုံကြားမှာအတွေ့အကြုံတွေရယူမှာလည်းဖြစ်ပါတယ်နောက်ဆုံးအနေနဲ့နည်းစနစ်တွေကိုတိုးတက်အောင်လုပ်ပြီးအထွတ်တိုးအောင်ပံ့ပိုးကူညီပေးနေကြတဲ့ကျွမ်းကျင်သူတွေရဲ့အရေးအသွေးကိုတိုးမြင့်နိုင်မှာဖြစ်တယ်လို့ပြိုင်ဆိုင်မှုတွေကြီးထွားလာနေတဲ့ကမ္ဘောဒီးယားနိုင်ငံရဲ့လေယာဉ်စိုက်ပျိုးရေးစနစ်အတွက်လိုအပ်ချက်တွေကိုလည်းဖြည့်ဆည်းနိုင်မှာဖြစ်ပါတယ် အနာဂတ်စားနပ်ရိက္ခာအစီအစဉ်ကတဆင့် USA အဖွဲ့ကြီးကနောက်9နှစ်အတွင်းကမ္ဘောဒီးယားနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးထောက်ပံ့ကူညီဖို့အတွက်ခန့်မှန်းခြေအမေရိကန်ဒေါ်လာတန်40ယင်းနှီးမြှုပ်နှံသွားဖို့စီစဉ်ထားပါတယ်။ IFAD အဖွဲ့ကြီးကတော့နောက်9နှစ်အတွင်းကမ္ဘောဒီးယားအစိုးရရဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးမှုအစီအစဉ်အတွက်ထောက်ပံ့ငွေရောချင်းငွေပါနှမျိုးစလုံးစုစုပေါင်းဒေါ်လာ118တန်းကူညီသွားမှာပါ။နှစ်ပေါင်း20ကြာကြာကမ္ဘောဒီးယားနိုင်ငံသားတွေရဲ့လူနေမှုဘဝတိုးတက်စေဖို့အခွင့်အလမ်းတွေတိုးမြှင့်ပေးခြင်းအပြင်ဆင်းရဲမွဲတေမှုရောကြရေးကူညီပံ့ပိုးပေးနေကြောင်းလဲ IFAD အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာအစီအစဉ်မန်နေဂျာဘန်နွတ်သီရိကပြောပါတယ် USA လိုတခြားဖွံ့ဖြိုးမှုလှုပ်ဖော်ကိုင်ဘက်တွေနဲ့အတူပူးပေါင်းဆောင်ရွက်ခြင်းအပြင်ကမ္ဘောဒီးယားနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာပုံမှန်ထိရောက်တဲ့ယင်းနှီးမြှုပ်နှံမှုတွေနဲ့အရေးကြီးတဲ့ဖြစ်ထွန်းမှုတွေကိုရရှိစေနိုင်တာကြောင့်တခြားအေဂျင်စီတွေအနေနဲ့ပူးပေါင်းပါဝင်ကြဖို့တိုက်တွန်းလိုကြောင်းလည်းဖြည့်ဆွက်ပြောကြားသွားခဲ့ပါတယ်။ USA နဲ့ IFAD တို့ရဲ့နားလည်မှုစွာကျွန်းလို့ဟာချက်ချင်းအသက်ဝင်ပြီးဖြစ်တဲ့အတွက်ရှေ့လာမယ့်9နှစ်အတွင်းအေဂျင်စီနှစ်ခုရဲ့အစီအစဉ်တွေကိုလည်းအကောင့်ထဲပေါ်နိုင်တော့မှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့အနာဂတ်ဖွံ့ဖြိုးတိုးတက်မှုမှာအကောင့်ပြီးကြီးထွားလာနေတဲ့စိုက်ပျိုးရေးကဏ္ဍဟာအရေးပါလာသလိုအတူတကွနင်းနီးကက်ကက်လက်တွဲဆောင်ရွက်ခြင်းအပြင် USA နဲ့ IFAD တို့အနေနဲ့ကမ္ဘောဒီးယားလယ်သမားတွေမိသားစုနဲ့ပတ်ဝန်းကျင်အတွက်သာမကတိုင်းပြည်စီးပွားရေးကိုပါထိထိရောက်ရောက်ပံ့ပိုးပေးနိုင်အောင်ကူညီနိုင်မှာဖြစ်ကြောင်းလဲ USA ရဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Polly Dunford ကပြောကြားသွားခဲ့ကြောင်းပါရှင
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးပါရယ် VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရယ်ခင်ဗျာ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြာရှိနေတဲ့အချိန်မှနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump နဲ့ Canada ဝန်ကြီးချုပ် Justin Trudeau တို့ Washington မြို့တော်မှာတနင်္လာနေ့ကတွေ့ဆုံပြီးတော့နှစ်နိုင်ငံကြားမှာကုန်သွယ်ရေးတိုးမြှင့်ဖို့သဘောတူခဲ့ပါတယ်သမ္မတ Trump တက်လာခဲ့ပြီးတဲ့နောက်မှာ Canada ဝန်ကြီးချုပ်နဲ့ပထမဆုံးတွေ့ဆုံတာပါ American နဲ့ Canada ကြားရှိနေတဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုပို့ပြီးကောင်းမွန်အောင်လုပ်သွားမယ်လို့သမ္မတ Trump ကပြောပါတယ်ကာဒီအမေရိကန်နဲ့ကနေဒါကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေစွန့်ဦးတီထွင်သူတွေကိုမြှင့်တင်အားပေးသွားမယ့်အစီအစဉ်အသစ်အကြောင်းကိုလည်းခေါင်းဆောင်နှစ်ယောက်ကပူးတွဲသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။တရက်ကြာအမေရိကန်ခီးစဉ်အတွင်းဝင်ကြီးချုပ်ထရူဒိုဟာအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရာယန်နဲ့အထက်လွှတ်တော်လူမျိုးအစုခေါင်းဆောင်မစ်ချ်မက်ကော်နယ်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။တခါဒီပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းအတွင်းမှာဒုံးကျည်စမ်းသပ်ပြစ်လွတ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားနိုင်ငံဟာကြီးမားတဲ့ပြဿနာတစ်ခုဖြစ်တယ်လို့မြောက်ကိုရီးယားကိုပြင်းထန်စွာကင်တွယ်ဖြည့်ရှင်းသွားမယ့်အကြောင်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သမ္မတအင်ဂျီရောမာဒီကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ဆင်မှာသမ္မတကခုလိုပြောခဲ့တာဖြစ်ပေမဲ့ဘယ်လိုမျိုးပြင်းထန်စွာကင်တွယ်အရေးယူမလဲဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။အမေရိကန်မှာတရားမဝင်နေထိုင်နေသူတွေကိုအဓိကထားပြီးတော့မှလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေစီးနှင်ရှာဖွေမှုအတွင်းမှာ680ကျော်ကိုဖမ်းဆီးမိခဲ့ပြီးအများစုဟာပြစ်မှုကျူးလွန်ထားကြသူတွေဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနကပြောလိုက်ပါတယ်။နေရပ်ပြန်ပို့နိုင်ဖို့ဖမ်းဆီးခဲ့သူ85ရာခိုင်နှုန်းမှာပြစ်မှုကျူးလွန်ထားတဲ့မှတ်တမ်းတွေရှိကြသူဖြစ်တယ်လို့အမိမြေလုံခြုံရေးဝန်ကြီး John Kelly ကပြောပါတယ်။အဲ့လိုရှာဖွေစီးနှင်မှုတွေဟာပုံမှန်လုပ်နေကြစီမံချက်ဖြစ်တယ်လို့လည်းသူကပြောပါတယ်။ Los Angeles, Chicago, Atlanta, San Antonio နဲ့ New York မြို့တွေမှာစီးနှင်ရှာဖွေဖမ်းဆီးမှုတွေကိုလုပ်ခဲ့တာဖြစ်ပါတယ်ရှင်။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလန်ဖြစ်ပြီးတော့အတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေ့ကြပါစေ။ကျွန်တော်စံမိုးဝေးပါခင်ဗျာ။
This program has come to you from the Voice of America, Washington.